Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကိုစောမိုးချုံနဲ့ကျွန်မအနောင်လောင်တင်ပြမှာပါယူကရိန်းနိုင်ငံအရှေ့ပိုင်းဆက်မှုမြို့ Severodonetsk ကိုရုရှားတွေကဗိုလ်ရုံးနဲ့မှအပြင်းထန်တိုက်ခိုက်နေပါတယ် Texas ပြည်နယ် Uvalde မြို့ကမူလာရန်ကြောင့်ပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးရန်ကြောင့်သူတစ်ယောက်ကသူ့အတွေ့အကြုံကို Congress တော်မှာထွက်ဆိုပါတယ်လူခွင့်ရေးမဟာမင်းကြီးနှုတ်ထွက်ပေးဖို့အဖွဲ့အစည်း200ကျော်ကတောင်းဆိုထားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မကွေးတိုင်းပေါ့မြို့နယ်က PDF နဲ့စစ်ကောင်စီတပ်တွေကြားစီရေးတင်းမာမှုအခြေအနေကဘယ်လိုရှိပါသလဲ
။မနေ့ကတော့6နာရီတူကစပြီးတိုက်ပွဲကကြတော့ကျွန်တော်7နာရီတူမှာတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့။စစ်တပ်ကဂျင်းနဲ့စစ်သားတွေကိုလေမွားနေချပြီးတယ်ပေါ့ဝဲတယ်ပေါ့။ဝဲပြီးမှဒီ PDF ဘက်ကကြတော့ကျွန်တော်တို့2ယောက်ကြားတယ်ပေါ့။ရဲဘက်ကကြတော့သူတို့တကားမှုရာဇမအောင်ဆိုတာဖြစ်ကြတဲ့နေရာကြတယ်ပေါ့။
အဲ့လိုသတင်းပေးပို့ချက်ပြီးမှာတော့ဒီစကိုင်းတိုင်းနဲ့ကရင်ပြည်နယ်ဘက်ကစီရေးပတိဘက်ကအခြေအနေတွေနဲ့စစ်ပြေးဒုက္ခတွေအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာနိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းဆက်မွမျိုး Severodonetsk ရုရှားတွေကပုံထုံးနေ့မှာအပြင်းထန်တက်ခဲလာတာကြောင့်ယူကရိန်းတပ်တွေမြို့စွန်ဖက်ဆုတ်ခွာသွားကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ယူကရိန်းတပ်တွေကတံပြန်ဆစ်ဆင်နှဲပြီးတော့မြို့တော်ဘက်ကိုပြန်ပြီးတော့ထိန်းချုပ်ခဲ့တာပါ။ဒါပေမဲ့လည်းရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံးတွေအဆက်မပြတ်ကျဲချလာတဲ့အခါမြို့ရဲမှာဆက်နေလို့မရတော့ဘူးလို့လူဟန့်စ်ဒေတာအုပ်ချုပ်ရေးမှူးရှာဟိတ်ဟက်ဒစ်က RBC ယူကရိန်းသတင်းဌာနကိုပြောပါတယ်။ယူကရိန်းတပ်တွေကမြို့စုံပိုင်းမှာဆက်ပြီးတော့ထိန်းချုပ်ထားတဲ့အတွက် Severodonetsk တမြို့လုံးကိုရုရှားတပ်တွေထိန်းချုပ်လိုက်ပြီလို့ပြောလို့မရဘူးလို့လည်းမြို့တော်ဝန်ကပြောပါတယ်။ရုရှားတပ်တွေကတမြို့လုံးပြာကျသွားအောင်လက်နက်ခဲယံမြို့စုံသုံးပြီးတော့တိုက်ခိုက်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရှေ့ပိုင်းကိုသတင်းပတ်နေချီအာယုံဆိုင်တိုက်ခိုက်လာခဲ့ပြီးတဲ့နောက် Luhansk ဒေသက69ရာခိုင်နှုန်းကိုရုရှားတို့ကထိန်းချုပ်လိုက်ကြောင်းရုရှားကကွယ်ဝန်ကြီး Sergey Shoigu ကအင်္ဂါနေ့မှာပြောပါတယ်။ Severodonetsk မြို့ဟာရုရှားရဲ့လေးလကြားကျူးကျော်စစ်အတွင်းထိန်းချုပ်နိုင်ခြင်းမရှိသေးတဲ့ဒေသတွေကနောက်ဆုံးကျန်နေတဲ့အဓိကမြို့ကြီးတစ်ခုလည်းဖြစ်ပါတယ်။ Donbass ဒေသကိုခုခံကာကွယ်ပေးနေတဲ့တပ်ဖွဲ့တွေကိုဂုံချီးကျူးကုန်မြူခဲ့တဲ့ယူကရိန်းသမ္မတ Volodymyr Zelensky ကယူကရိန်းတပ်တွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့တိုက်ပြီးတော့ကြုံရလိမ့်မယ်လို့ရုရှားကမျှော်လင့်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒီအချိန်မှာပဲပြည်ခဲ့တဲ့တစ်ပတ်အတွင်း Russia ယူကရိန်းကိုပေးပို့ခဲ့တဲ့ American အစစ်မြေ Rocket တွေအုံပြုံနိုင်အောင်လို့ယူကရိန်းတပ်သားတွေကို American ကတင်နန်းပေးနေတယ်လို့လည်း American ကာကွယ်ရေးဝန်ကြီးပြောခွင့်ရသူကအင်္ဂါနေ့မှာပြောပါတယ်။
တူရကီနိုင်ငံမှာရောက်ရှိနေတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလက်ဗရော့နဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးတို့ဗော်ဒူးနေကတွေ့ဆုံခဲ့ကြပြီးယူကရိန်းကဂျုံတွေကိုကမ္ဘာဈေးကွက်ကိုတင်ပို့နိုင်ရေးလမ်းကြောင်းဖွင့်ပေးဖို့ကိစ္စဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစားနပ်ရိက်ကအတရတဲကိုဖြေရှင်းနိုင်ဖို့အခုလိုဆွေးနွေးခဲ့ကြပေမဲ့လည်းနှစ်ဖက်သဘောတူညီမှုမရရှိခဲ့ပါဘူး။ယူကရိန်းဂျုံတွေကိုကမ္ဘာဈေးကွက်ကိုတည်ယူနိုင်ရေးတူရကီအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့ဆွေးနွေးပွဲအပြီးရုရှားနိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံသားရဲ့ဝန်ကြီးမေဘလူးချ်ဂျိုရှူလိုကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအစီအစဉ်ဟာအကျိုးကြောင်းစီလျော်ပြီးလှုပ်ဆောင်လို့ဖြစ်နိုင်တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ရုရှားရောယူကရိန်းပါကုလသမဂ္ဂရဲ့တောင်းဆိုချက်တွေကိုသဘောတူလိုက်ရောဖို့လိုပါတယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။တူရကီနဲ့ရုရှားရေတပ်တွေကယူကရိန်းကုန်တင်သင်္ဘောတွေကိုသွားလာဖို့လမ်းကြောင်းတွေပေးလိုပေမဲ့လည်းအဓိကပြဿနာကစိတ်ကန်းတွေကိုကာကွယ်ထားတဲ့မိုင်းတွေကိုရှင်းလင်းဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးကတော့မိုင်းတွေအတွက်ယူကရိန်းကိုအပြစ်တင်ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Uvalde မြို့ကမူလာရန်ကြောင့်ပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးရန်ကြောင့်သူတစ်ယောက်ကသူ့ရဲ့အတွေ့အကြုံကို Congress တော်တော်ရှေ့မှာပုတ်ထူနေကထွက်ဆိုခဲ့ပါတယ
်။ And then
တနတ်သမားကဂုဏ်နိုင်လို့ပြောပြီးတော့ကျမဆီယမရဲ့ခေါင်းကိုပြစ်ပါတယ်အတန်းဖော်တချို့နဲ့တင်မုံကိုလည်းပြစ်ပါတယ်ကြောပိုးအိတ်တွေထားတဲ့နေရာစီကျမသွားတဲ့အခါလမ်းပြစ်လိုက်တဲ့အတွက်ကျမဘေးကတငယ်ချင်းကိုထိသွားပါတယ်လို့မီယာခရီလိုကသူ့ရဲ့အတွေ့အကြုံကိုပြောသွားတာပါတနတ်သမားပြန်ရောက်လာမယ်လို့ထင်တဲ့အတွက်ဆုံးသွားတဲ့အတန်းဖော်ရဲ့သွေးတွေကိုသူ့ကိုယ်မှာလှူပြီးတော့တေးချင်းအောင်ဆောင်ခွဲရတယ်လို့လည်းပြောပါတယ်နောက်မှ911ကိုဖုန်းခေါ်ပြီးတော့အကူအညီတောင်းခဲ့တယ်လို့လည်း Rob Elementary ကျောင်းသူ Celero ကဗီဒီယိုကနေတစင်လွှတ်တော်ကြာနာပွဲမှာထွက်ဆိုသွားတာပါကျောင်းတက်ရတာလုံခြုံတယ်လို့မခံစားရဘူးလို့လည်းသူကပြောပါတယ်။ကျောင်းသူလေးရဲ့အဖေဖြစ်သူမီဂဲလ်ဆယ်လီယိုကလည်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းသူ့သမီးလေးပြောင်းလဲသွားတယ်လို့လွှတ်တော်ရှေ့မှာထွက်ဆိုခဲ့တာပါ။စာသင်ကျောင်းတွေမှာလုံခြုံမှုမရှိတဲ့အတွက်အပြောင်းလဲလုပ်ဖို့မီဂဲလ်ဆယ်လီယိုကတိုက်တွန်းတောင်းဆိုသွားပါတယ်။အမေရိကန်မှာသနတ်ကန်အကြံဖက်မှုတွေဆက်တိုက်ဆိုးသလိုပေါပေါနေပြီးတော့တေဆုံးမှုတွေတိုးလာနေတဲ့အတွက်လွှတ်တော်အမတ်တွေအနေနဲ့တကူးကူလောက်ကင်ပေးဖို့ဘာဖလိုနဲ့ယူဗယ်ဒီမျိုးပြစ်ခတ်မှုနဲ့ကြုံခဲ့ရသူတွေရဲ့မိသားစုတွေကလွှတ်တော်ကြာနာပွဲမှာဒုတိယနေ့အဖြစ်လာရောက်ထွက်ဆိုနေတာလည်းဖြစ်ပါတယ
်အမေရိကနိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမ္မတဘိုင်ဒန်ဟာဗိုဒူးနေမှာလော့စ်အိန်ဂျလိစ်မြို့ကိုသွားရောက်ပါတယ်ဒီအစည်းအဝေးမှာကိုဗစ်ရောဂါကြောင့်ကြာဆင်းနေတဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်အမေရိကတိုက်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်ကတင်ပြမှာဖြစ်တယ်လို့ကိုဗစ် -19 နဲ့ယူကရိန်းစစ်ပွဲတွေကြောင့်စီးပွားရေးထိခိုက်မှုတွေဖြစ်ခဲ့တဲ့ဒေတာတွင်းကိုစားနပ်ရိက္ခာလိုအပ်ချက်တွေအတွက်အမေရိကန်ဒေါ်လာသန်း300ဘူးကူညီထောက်ပံ့မဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ကပြောဆိုသွားမှာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့ဒီထိပ်သီးအစည်းအဝေးဘက်မှာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်တဲ့အခြေခံမူပေါင်းတွေကိုတင်ပြဆွေးနွေးသွားမှာဖြစ်ပြီးနောက်2လ3လကြာတဲ့အခါမှာတရားဝင်ညှိနှိုင်းမှုတွေကိုလည်းလှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအစီအစဉ်မှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေပါဝင်မှာမဟုတ်တယ်လို့အမေရိကန်အစိုးရရဲ့ငွေကြေးဘလောက်သုံးဆွဲမယ်ဆိုတာလည်းဖော်ပြချရင်းမရှိပါဘူး။စီးပွားရေးပူးပေါင်းဆောင်ရွက်မှုအနေနဲ့ပတ်သက်လို့အခြေခံမူ၅ရပ်ကိုဖော်ပြထားတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်တားမြစ်ထားတဲ့တာဝေးပြစ်ဒုံးလက်နဲ့တွေနဲ့မီဆိုင်ဒုံးတွေလှက်တော့စမ်းသပ်ပြစ်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့ချမရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြည်ထောင်ချက်ကိုဗီတိုအာဏာသုံးပယ်ချခဲ့တဲ့အကြောင်းရင်းနိုင်ငံတကာကိုရှင်းပြဖို့တရုတ်နဲ့ရုရှားကိုကုလသမဂ္ဂကဗိုလ်ထုနေမှာဆင့်ခေါ်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြည်ထောင်ချက်ကိုအဖွဲ့ဝင်နိုင်ငံအားလုံးထောက်ခံအတည်ပြုရမှာဖြစ်ပေမဲ့လို့ဧပြီလ25ရက်နေ့ကလုံခြုံရေးကောင်စီရဲ့ပြည်ထောင်ချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချခဲ့တာပါ။အဲ့ဒီလိုပယ်ချခဲ့ရတဲ့အကြောင်းရင်းအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြဖို့ဆိုပြီးတော့ဒွတွညီလာခံကိုပထမဆုံးအကြိမ်ဖြစ်ဗုဒ္ဓနေ့မှာဆင့်ခေါ်ခဲ့တာဖြစ်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကတော့အမေရိကန်ကိုအပြစ်ဖို့ပါတယ်။2018ခုနှစ်မှာအနုမျိုးလက်နဲ့အစည်းအဝေးရဆိုင်ရေးစတင်ဆောင်ရွက်ခဲ့တဲ့မြောက်ကိုရီးယားရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုအမေရိကန်ဘက်ကတံပြန်အလေးထားဆောင်ရွက်ပေးတာမျိုးမရှိသလိုမြောက်ကိုရီးယားဘက်ကသဘာဝကျတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးတာမျိုးလည်းမရှိသေးဘူးလို့နှစ်နိုင်ငံစလုံးကထောက်ပြကြပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီက resolution ချပြဋ္ဌာန်းချက်ထုတ်မဲ့အစားကြေညာချက်ထုတ်တာမျိုးပဲဖြစ်တင်ပါတယ်လို့လည်းတရုတ်နဲ့ရုရှားကိုယ်စားလှယ်တို့ကပြောပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်ကလည်းကိုပိုင်ခုခံပိုင်ခွင့်ရှိတဲ့တရားဝင်အခွင့်အရေးအရပုံမှန်လုံရုံလုံစဉ်အတိုင်းမီဆိုင်ဒုံးတွေပြစ်လို့ဆက်တက်နေတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားနိုင်ငံကစမ်းသပ်ပြစ်လို့နေတဲ့မီဆိုင်ဒုံးကအလုံး30ကျော်ရှိပါတယ
်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ဟာတရုတ်ပြည်ခီးစဉ်အတွင်းတရုတ်အစိုးရကျူးလွန်ထားတဲ့မတရားမှုတွေကိုထိထိရောက်ရောက်ဖော်ထုတ်ခြင်းမရှိဘဲဖုံးကွက်ခဲ့တဲ့အတွက်ဆိုကယာနဲ့ချီတဲ့လူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကမဟာမင်းကြီးနှုတ်ထွက်ပေးဖို့ဗိုလ်တူးနေမှာတောင်းဆိုလိုက်ပါတယ်။ဝီဂါမွတ်စလင်တိဘက်နဲ့ဟောင်ကောင်အရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်လူ့အခွင့်အရေးအဖွဲ့ပေါင်း230ကျော်လက်မှတ်ရေးထိုးပြီးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လာဘက်ဩဂုတ်လမှာသူမရဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့တပ်တန်းကုံဆုံးသွားတဲ့အခါနောက်ထပ်တပ်တန်းတစ်ခုအတွက်တွင်ရေးမှုချုပ်အနေနဲ့ထပ်မံတောင်းဆိုခြင်းကံလန်းခြင်းမပြုဖို့ဒီလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုထားပါတယ်။မစ်ရှယ်ဘက်ရှလက်ရဲ့တရုတ်ပြည်ခီးစဉ်အတွင်းရှင်ချမ်းပြည်နယ်အနောက်ဘက်ဒေသကမူဂါဝီဂါမွတ်စလင်နဲ့အပါအဝင်အပေါ်တရုတ်အစိုးရကကျူးလွန်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြင်းပြထန်ထန်ပြောဆိုခြင်းမရှိတဲ့အတွက်အစိုးရကကြေကြေပြန့်ပြန့်ဝေဖန်ခံနေရပါတယ်။
ဆူဒန်နိုင်ငံမှာရှင်မတိုးနိုင်ဖြစ်နေတဲ့နိုင်ငံရေးအကျပ်အတဲတွေကိုဖြေရှင်းနိုင်ဖို့ကုလသမဂ္ဂရဲ့ကြိုးပမ်းမှုနဲ့ပုံထိုးနေမှာစတင်ဆွေးနွေးပါရယ်ကုလသမဂ္ဂရဲ့အကြောင်းဝင်ဆောင်ရွက်မှုနဲ့ဆူဒန်အာဖရိကသမဂ္ဂနဲ့အရှေ့အာဖရိကအရှေ့ပိုင်းနိုင်ငံ၈ခုကြားအခုလိုဆွေးနွေးနေကြတာဖြစ်ပါတယ
် We as a trilateral mechanism have more than once asked
တောင်ဦးတုံးဖလဲပါဝင်တဲ့ဒီဆွေးနွေးပွဲမှာအပြုသဘောဆောင်တဲ့ဝန်ကြီးမျိုးဖြစ်အောင်ဖန်နေဖို့ကျွန်တော်တို့ကတကြိမ်ထက်မကတိုက်တွန်းခဲ့ပါတယ်တိုးတက်မှုတွေလည်းတွေးရပါတယ်အရေးပေါ်အခြေအနေတွေကိုအာဏာပိုင်တွေကရုပ်သိမ်းပေးတာဖမ်းဆီးထားသူအတော်များများလွှတ်ပေးတာလည်းတွေးရပါတယ်လို့ဆူဒန်ဆိုင်ယာကုလအထူးကိုယ်စားလှယ် Vodka Parrot ကပြောဆိုသွားတာပါစစ်ပုံမှုတွေနိုင်ငံရေးအင်အားစုတွေအပါအဝင်ဆန္ဒပြအုပ်စုတွေပါဒီစကဝိုင်းမှာပါဝင်လာအောင်ရည်ရွယ်ကျင်းပတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဆူဒန်နိုင်ငံရဲ့အသွင်ကူးပြောင်းစားနှုတ်နယ်တဲ့ဒီမိုကရေစီစနစ်လည်းပြတ်ပြားခဲ့ရတယ်လို့အရှေ့အာဖရိကနိုင်ငံတွေလည်းမတီးမငြိမ်ဖြစ်ခဲ့ရတာပါပြည်ခရက်နဲ့အော်တိုဘလဆူဒန်နိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်ခဲ့တာကိုတော့ဒီမိုကရေစီရေးလိုလာနေတဲ့အဓိကအတိုက်ခံတွေကဆန့်ကျင်နေစေလဲဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရဲတပ်ဖွဲ့တွေကိုဝစ်ဆုံအသစ်တပ်ဆင်ပြီးတော့မှပစ်ကြောင်းဗိုလ်ထုနေမှာထုတ်ပေါ်ပြောဆိုလိုက်ပြီးဒီလိုလှုပ်ဆောင်ခြင်းအပြင်အာဖဂန်မှာလူညုံရေးဆန်ရကိစ္စတွေပုံမတွတ်တဲ့ကောင်းမွန်လာမှာဖြစ်တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်ကန်ဒဟာပြည်နယ်နဲ့မြို့တော်ကပူးအတွက်ရဲဝစ်ဆုံ2000ကိုဥစွာဖြန့်ဝေပေးသွားမှာဖြစ်ပြီးအဲ့ဒီနောက်နှစ်ပတ်အတွင်းမှာအရေးအတွက်3000အထိဖြန့်ဝေသွားမယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လွန်ခဲ့တဲ့ဆယ်လကအာဖဂန်ကိုတာလီဘန်တွေပြန်လည်သိမ်းပိုက်ပြီးနောက်အာဖဂန်မှာတရားဥပဒေစိုးမိုးရေးအတွက်ရခင်တာလီဘန်တိုက်ခိုက်ရေးသမားတွေကိုပဲရဲအဖြစ်နဲ့ပြန်လည်အသုံးပြုခဲ့ရပါတယ
်ကျွန်တော်ပရင်းနေမယ်ခင်ထေတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာပတ်စံကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။မကွေးတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်ကကိုင်းလေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ရဲတပ်သားတဦးကိုလည်းဖမ်းမိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းချောင်းဦးမြို့နယ်မှာဆိုရင်လည်းစစ်ကောင်စီကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်၈ဦးကိုတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
မကွေးတိုင်းဒေသကြီးပေါ့မြို့နယ်နဲ့စေမိုင်အကွာမှာရှိတဲ့ကိုင်းလေရဲစခန်းကိုဇွန်လ9ရက်မနက်ပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါမနက်6နာရီကနေမွန်းတဲ့အချိန်အထိနှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပြီးစခန်းအတွင်းကရဲဝင်တွေဟာစခန်းကိုစွန့်ခွာထွက်ပြေးသွားပြီးမပြေပဲကြံရှိတဲ့ရဲတပ်သားတို့ကိုလက်ရဖမ်းမိခဲ့တာပါအဲ့ဒီနောက်စစ်ကောင်စီကလေကြောင်းအကူအညီနဲ့အင်အားဖြည့်သိမ်းပြီးနေမြေရှင်းလင်းတာတွေလုပ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်က2ဦးတိတ်ဆုံးခဲ့တယ်လို့ဒေသခံသူကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါဗျ
။မင်းရတော့ဖြစ်တယ်ဆိုတာကမင်းရတော့6နာရီတူကစတယ်တိုက်ပွဲကကြတော့ကျွန်တော်7နာရီတူမှတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့စတင်သိရတာဒီတိုက်ပွဲကနဲ့ဒီစခန်းနဲ့တိုက်ပွဲဖြစ်တယ်လို့သိရတယ်သူတို့ကလေရင်နဲ့ဒီစစ်တပ်ပေါ့စစ်တပ်ကလေရင်နဲ့စစ်သားတွေကိုလေမောကနေချပေးတယ်ပေါ့ဝဲတယ်ပေါ့ဘယ်ဘီမာဒီ PDF ဘက်ကကြတော့ကျွန်တော်တို့နှစ်ယောက်ကြရတယ်ပေါ့ရဲဘက်ကကြတော့သူတို့ဒီစကားမှုရာဇမောင်းဆိုတာထိကြိုက်တယ်ရရတယ်ပေါ့ပြက်ပြက်ခတ်ကြရရနဲ့ပြေးသွားကြတယ်သူကစကားနဲ့မှကြလူကမရှိဘူးမရှိကြနဲ့အဲ့ဒီအစ်စ်တွေပဲလားဘယ်လိုအင်တာနက်လိုင်းနဲ့ပဲဆိုတာကမျိုးလေရင်ဝဲတယ်ဝဲပြီးမှစပန်းချတယ်ဒီမျိုးနှစ်ခါဝဲတယ်အဲ့ဒီအစ်စ်နဲ့
ရဲတပ်ဖွဲ့ဝင်တွေထိကြိုက်တာတွေဖမ်းဆီးတာတွေနဲ့ပတ်သက်ပြီးတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်စခန်းမှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေဟာစခန်းကိုစွန့်ခွာသွားပြီးဇွန်လ၈ရက်နေ့မှာတော့စခန်းနဲ့မိုင်းဝက်ဝေးတဲ့ရွာရဲ့ဖုံးကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေဟာအင်အားတရာကျော်နဲ့တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါကတော့စကိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းမှာဆိုရင်လည်းဇွန်လ9ရက်ကစစ်ကောင်စီထောက်ခံသူတွေတက်ဆွဲထားတဲ့ကံကြီးကုန်းကြီးရွာတော်လန်းနဲ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်၈ဦးတက်ဖြတ်ခံရပြီးအရက်သားတွေဖမ်းဆီးနှိပ်စက်ခံရတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါဗျ။ဟိ
ုကတ္တရာလန်းကအဲ့ဒီထဲဖြတ်သွားတာဟုတ်။အဲ့ကျတော့ကျွန်တော်တို့ကသူတို့ကပြူရွာဖြစ်တဲ့တည်းကဟိုဘက်ဒီဘက်ရွာဒီကဟိုတောလန်းလိုက်ကသွားနေရတာပေါ့လေ။အဲသူတို့ကဘာဖြစ်တယ်ဆိုတော့ကင်းမုံဝစ်လိုက်တယ်ပေါ့။အရင်ကစားလုံးပြည်သူတွေပေါ့အသွာလာတွေကိုဖမ်းနေပေါ့။နောက်ပိုင်းဒီထဲမှာမှဒီမှာတောလန်းကြီးရဲဘော်တွေလည်းပါသွားတာပေါ့လေ။၆ယောက်ပေါ့ကလေးပါအောင်ပေါ့နော်။ဒီပြည်သူ9ယောက်ကိုတော့ညနေကျတင်းတော့လိုက်တယ်။ဟိုကျွန်တော်တို့ဒါလောကတစံဖို့က2ယောက်ကဟိုမဟုတ်ကြီးတွေးလို့ဆိုပြီးတော့အဲထပ်ဖမ်းတယ်။ဖမ်းတဲ့ကောင်မတယောက်ကထွက်ပြေးတဲ့ခါမှာပြည့်စည်ရဲဘော်တယောက်ကိုအဲဒီလိုပြစ်တက်လိုက်တယ်ပေါ့လေ။ထွက်ပြေးလို့ဆိုပြီးတော့နော်။ ဟိုတန်နေကျွန်တော်တို့ရဲဘော်တွေကိုတော့ဟိုကျွန်တော်တို့ညကြတော့သူတို့ဟိုဒီမှာတိုက်ပွဲဖြစ်တဲ့အောင်တင်းပြီးတော့ပေါ့လေဒါဒီတိုက်ပွဲဖြစ်လို့ကြာသွားတဲ့ပုံစံမျိုးနဲ့ကျွန်တော်တို့အကုန်လုံးပေါင်းနေရာချင်းမှာမိတ္တရောဆိုရှေ့ရောက်တည်သွားတယ်
ဖန်စီခံရတဲ့အချိန်အသက်မပြည့်သေးတဲ့14နှစ်အရွယ်မင်းကလေးသူပါဝင်ပြီးပြန်လွတ်လာချိန်မှာထိုးကျိတ်နှိမ့်ဆက်ထားတဲ့ဒဏ်ရာတွေနဲ့ညုံမဲ့ဆွဲနေတယ်လို့လည်းပြောပါရယ်စစ်ကောင်စီကချောင်းဦးမြို့နယ်ထဲမှာမကြာခဏဆိုသလိုနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပါရယ်ချောင်းဦးမြို့နယ်ထဲကကျေးရွာတွေကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ခံရပြီးထောင်ထဲချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခသည်အဖြစ်တင်းရှောင်နေကြရပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာနိုင်ငံရေးလှုပ်ရှားသူတွေဖြစ်တဲ့ကိုဂျင်မီနဲ့ကိုစရာတော်တို့ကိုကွက်မြက်မဲ့ကိစ္စအပေါ်နိုင်ငံရေးသုံးသက်သူတွေရဲ့အမြင်တွေကိုမတင်ပြခင်မှာအခုတော့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါစကိုင်းတိုင်းနဲ့ကရင်ပြည်နယ်မှာစစ်ပွဲပဋိပက္ခတွေကြောင့်ဒေသခံတွေစစ်ပီးဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုစူးစီးပြီးကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းကမ်ဘလူမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်နယ်မြေရှင်းလင်းပြီးမိရှို့ဖျက်ဆီးနေတာတွေလောက်တာကြောင့်ဒေသခံတွေဘေးလွယာကိုတိမ်းရှောင်နေကြရတယ်လို့သိရပါတယ်။ဗုဒ္ဓဦးနေမနေ့9နာရီလောက်ကဇော်ချောင်းကြေးရွာကိုစစ်ကောင်စီတပ်တွေအင်အား60လောက်နဲ့ဝင်ရောက်လာပြီးမိရှို့ဖျက်ဆီးတာကြောင့်ကြေးရွာသားတွေထွက်ပြေးနေကြရတယ်လို့ပြောပါတယ်။စောချောင်းရွာနဲ့တမိုင်ကျော်ဝေးတဲ့အလဲခုံကျေးရွာကိုလည်းစစ်ကောင်စီတပ်တွေဆက်လက်ချီတက်သွားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်အဲ့ဒီရွာကိုမိရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်
ကျွန်တော်တို့ရောချောင်းကတော့မောက်ကရှိပါတော့အကုန်လုံးလုံသွားအကုန်လုံးတော့အိတ်ကိုပြန်တော့မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်အလဲခုံမှာဆက်ရှို့နေရကြောင်းမို့ဗျာကျွန်တော်တို့ကျတော့နည်းဒီလက်ခုံကနေကြော်ပြီးမှစောချောင်းဝင်ရမှာဆိုတော့ကျန်တဲ့ခေကိုအလုံးကြမှာလေရွာလုံးချစ်ဖြစ်ပါလေပြီ။လုံးလုံးစေအလေခုံက380 400ဝန်းကျင်တော့လောင်သွားရောင်းတဲ့တပည့်ရွာလည်းအခုလောင်နေသေးပါဗျ
။စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်တဲ့တလျှောက်မှာကြေးရွာတွေကဒေသခံတချို့ဖမ်းဆီးခံခဲ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းတဲကပဲဝက်လက်မြို့နယ်ထဲမှာလည်းရွှေဘုံမြို့အခြေစိုက်ခလာရ42ကစစ်ကောင်စီတပ်အင်အား100ကျော်လောက်နဲ့နယ်မြေရှင်းလင်းရေးဝင်ရောက်လာတာကြောင့်ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ပြီးခဲ့တဲ့မေလကလေးကတိုင်ဝက်လက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ကြေးရွာတွေမိရှုရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေတဲ့အတွေ့ဒေသခံအများအပြားဟာစစ်ပြေးဒုက္ခသည်တွေအနေနဲ့ထွက်ပြေးနေကြရပါတယ်။အခုလိုမိုးရာသီဝင်ရောက်လာတာမို့ဒုက္ခသည်တွေအဖို့နေထိုင်စားသောက်ရေးပုံမခက်ခဲလာသလိုစေဝါလိုအပ်ချက်တွေလည်းရှိနေတယ်လို့စစ်ဆောင်တွေကပြောပါတယ်။ဒီတော့အတွင်းမှာကင်းပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ကင်းအမျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့စစ်ပြေးဒုက္ခသည်အများအပြားထိုင်းနယ်ဇက်ကိုထွက်ပြေးလာကြပါတယ်။အဲ့ဒီအထက်ကအနေငယ်လောက်ပဲထိုင်းအာဏာပိုင်တွေကသူတို့နယ်မြေတဲကိုဝင်ရောက်ခုလုံခွင့်ပေးပြီးအများစုကတော့မြန်မာဘက်မှာပဲနေထိုင်ကြရပါတယ်။ဒါကြောင့်သူတို့တွေဟာ IDP ပြည်တွင်းဒုက္ခသည်တွေအဖြစ်နဲ့ပြည်တွင်းမှာလှည့်လည်နေထိုင်နေကြရပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအေဂျင်စီတွေကလည်းထိုင်းနိုင်ငံဘက်ကိုရောက်ရှိလာတဲ့ဒုက္ခသည်တွေကိုပဲအကူအညီပေးနိုင်ကြပြီး IDP ပြည်တွင်းဒုက္ခသည်တွေအတွက်ကိုတော့အလံဝေးတဲ့အတွက်အကူအညီထောက်ပံ့ဖို့မလွယ်ကူပါဘူး။ကရင်လူ့ခွင့်ရေးအဖွဲ့ KHRG ကစောနန္ဒာစုကအခုလိုပြောပါတယ်
သူတို့ကဖက်တီးနေကြတာပေါ့နော်ဆိုတော့လူမျိုးအစုအဖွဲ့အပြင်းနေတဲ့ IDP စုဖက်တွေကကြတော့ဒီကမှ humanitarian aid က access မရကြဘူးခင်ဗျအ
ဲ့ဒီလိုအခြေအနေတွေဖြစ်ပေါ်နေကြပြီမဲ့IDP ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကတော့အဓိကအကူအညီပေးနေကြပါတယ်။ဒါပေမဲ့လည်းပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေမှလည်းထောက်ပံ့ဖို့အတွက်ငွေကြေးအင်အားပြည့်စုံမှုမရှိကြဘူးလို့ဆိုပါတယ်။စစ်ကောင်စီဟာဒုက္ခသည်တွေစီရောက်မဲ့အကူအညီတွေကိုတားမြစ်ထားသလိုလူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်နိုင်မဲ့လမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောပါတယ်။2021အာဏာသိမ်းပြီးနောက်ကစလို့ကင်းပြည်နယ်အတွင်းစစ်ပြေးဒုက္ခသည်3,900ကျော်ရှိပြီးဒူးပလာယာခရိုင်နဲ့မူဒရောခရိုင်မှာစစ်ရှောင်အများဆုံးခိုလုံနေကြတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာလည်းစစ်ပွဲပရိပက္ခတွေကြောင့်အိုးအိမ်စွတ်ခွာထွက်ပြေးကြတဲ့မြန်မာပြည်တွင်းဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အာဆီယံအဖွဲ့ကြီးကကြိုးပမ်းနေတာတွေရှိပါတယ်။ ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်စွန့်ခွာတိမ်းရှောင်နေသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျပ်တဲဟာလည်းကြီးထွားနေတယ်လို့ပြောပါတယ်။ဒါ့အပြင်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်ရှိအောင်ပေးပို့နိုင်ခြင်းမရှိသေးဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
။ကုကမောင်စုံမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အာရှပစ္စိဘိတ်ပင်လယ်ပြင်အတွင်းမှာအကြီးမားဆုံးငါးဖန်းနေတဲ့အခြေအနေကိုထိန်းချုပ်မဲ့သတင်းမတင်ပြခင်မှာ88မျိုးဆက်ခေါင်းဆောင်ကိုဂျင်မီနဲ့ NLD လွတ်တော်အမတ်ဟောင်းကိုဖြိုးဇေယျတော်တို့အပေါ်တည်တံစီရင်ဖို့စစ်ကောင်စီပြောလာတာကတော်လန်ရေးကိုဆက်မလုပ်ရဲအောင်ထိန်းချုပ်ဖို့ဆိုတဲ့သဘောမျိုးသုံးသပ်သူတွေကပြောဆိုနေပါတယ်အခုလိုရည်ရွယ်ချက်ကလက်တွေ့မှာတကယ်ပေါက်မြောက်နိုင်မှာပါလားတကယ်ရောအဆုံးစီရင်ခဲ့ရင်ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုစီရင်ဖို့စစ်ကောင်စီဆုံးဖြတ်နိုင်ပါလဲလို့မေးရမှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက
ကျွန်တော်တို့ရင်းမြန်တယ်ဒီကြီးပြည်တံတွေချတယ်အဲ့ဒီပြည်တံတွေချလိုက်လို့ရှိရင်နောက်လူတွေကကြောက်သွားမယ်လို့ကျွန်တော်လင်းချက်ပေါ့နော်အယူအဆနဲ့ချရတာတွေကလက်ရှိမှာတော့မအောင်ဘူးကျွန်တော်ကိုယ်တိုင်ကျွန်တော်တို့တကယ်တကယ်ကျွန်တော်တို့ချတယ်ကြပြီးတော့ပုံမှန်တစ်ခွဲကားကြီးနဲ့လွတ်ပြီးကြပါတော့ငါးနှစ်ခွဲတက်ချုပ်ပြီးတော့အဲ့ဒီလိုကြီးကြီးချထားတဲ့အတော်ကြီးမှာပဲ96ကျောင်းသားထူချမှု98 99 66ဆက်ပြီးတော့ဖြစ်တယ်အဲ့တော့နောက်တစ်ခေါက်ထက်ကြတယ်ကျွန်တော်တို့69မိနစ်နဲ့6လချတယ်ဖြူဝါရဒေါ်လာကြီးဖြစ်တယ်ဒါဆိုကျွန်တော်တို့ခံပြီးမှထူချမှုတွေကတက်တက်ဖြစ်တယ်ဒါတော့မလို့ဒီလိုကြီးကြီးချတာဒီလန်ကြီးချတာကြောင့်တော့နိုင်ငံရေးပြဿနာကိုဖြေချင်းဆိုင်လိမ့်မယ်လို့ကျွန်တော်တို့မပြောနိုင်ဘူးဒီကျောင်းဆောင်တဲ့အနေနဲ့လုပ်တယ်ဆိုရင်တော့မှနိုင်ငံရေးလှုပ်ရှားမှုတွေကစက္ကန့်တော့မှမဟုတ်ဘူး
ဒီပေါ်မြန်မာနိုင်ငံရဲ့သုံးသက်သူဦးတန်းစိုးနိုင်ကလည်း
ရှစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအွန်လိုင်းကအခုရဲ့ဆက်ဆက်လှုပ်ပြလေးပြည်သူလူထုကသူ့ပေါ်ကြောက်လန့်လေးသူ့ကျွန်တော်နာခံလေးဆိုတာမျိုးသူပြောလင်းမှုရပါတယ်အဲဒါကြောင့်အခုကမြို့ပြတိုက်ပွဲတွေကလည်းပြီးခဲ့တဲ့လာချုပ်တွင်အတော်ပြင်းထန်ပြီးတော့သူလုံညုံရင်အားသူတွေထိခိုက်မှုတွေသိပ်များတဲ့အခါကျတော့မြို့ပြကစံပြပုဂ္ဂိုလ်တချို့သူကအေးအေးယူတက်ဖြတ်ပြဖို့ဟိုရွယ်ပုံရပါလေအ
ဲ့ဒီတော့စစ်ကောင်စီရည်မှန်းတယ်လို့ဖြစ်လာနိုင်ပုံပေါ်မေယာမဥက္ကကိုကြီးကဆက်ပြီး
ဟိုအခုဒီတစ်ခေါက်ကျွန်တော်တို့ဒီမိုကရေစီရေးပုံစံတွေအတွက်ကစိတ်ကြံမှုကဘယ်လောက်ကြီးပြင်းထန်လာလဲဆိုတော့နိုင်ငံရေးနည်းလမ်းကိုတောင်းအကျဉ်းချီမဲ့ကလေးဖြစ်လာပြီးတော့လင်းနေတဲ့တော်လာမှရမယ်ဆိုတာမျိုးတစ်အပြီးခေါ်ရဆုံးမှုလာပြီးတော့အခုတော့ဒါအရတာတည်ကြည်ဓာရရမှုတွေပန်းစည်းမှုတွေအဲကင်းပန်းနှိမ့်ဆက်မှုတွေဟိုနောက်ဆုံးဒီအိုးအိမ်တွေမျိုးစုဖြည့်ဆည်းခံရတာဒီအစားအသောက်ဒီလောက်အနေထားရုံနဲ့ပြင်းထန်နေတဲ့အခြေမှာနိုင်ငံရေးနည်းလမ်းကိုပြန်ပြီးရုံချီလာအောင်ဟိုကြိုးစားရမယ်အစားအဲ့တော့ဒီလိုအချမ်းပြည့်တံတရားလေးကိုပဲပြန်ပြီးလေသွားမယ်ဒီစားတာအင်ကန်အန်ဒီရကြီးတယ်ပြီးတော့လေဒီလေးရကြောင့်မလို့နိုင်ငံတကာဖီအားတွေအကြီးကြီးမှုတွေကလည်းဖြတ်ပြီးတော့မြင့်တက်လာမယ်ဒီလိုအခြေအနေမှာနိုင်ငံရေးခက်တော့ကိုကောင်းကောင်းမပြနိုင်ဘူးဆိုရင်ကျွန်တော်တို့ဒီပဋိပက္ခတံတရားလေးမှာပို့ပြီးတော့မြင့်မြင့်ကြောက်ဖို့ရှိတယ်လို့ကျွန်တော်တို့မြင်
ဒီနေရာမှာတကယ်လက်တွေ့အကျိုးဆက်ဖြစ်လာနိုင်ပုံကိုစက်မေးရမှာဦးတန်းစွန်နိုင်က
သူကတော့ဒီအစီအစဉ်ကိုအကောင့်ထဲပုံမဲ့သဘောထားစုတ်ကင်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်အလွန်အန္တရာယ်ကြီးပြီးတော့ရက်ဆက်ယုံပါတယ်စစ်ကောင်းဆောင်တယောက်အဖြစ်ကျွန်တော်တို့တွေ့မြင်နေရပါတယ်အဲ့ဒီအတွက်ကိုချင်းမီနဲ့ကိုဖြိုးစရာစော်တို့ကတော့တကယ်လို့ဒါသူတို့ကြိုးစင်တရားရင်တော့တမိုင်းမှာဘယ်တော့မှမသေးတော့မယ်ပြည်သူလူထုကလေးစားခုန်ယူရမယ်အာဇာနည်ကြီးဖြစ်တော်မူတာတော့သိကြပါတယ်ခင်ဗျာဒါပေမဲ့ပြည်သူလူထုရဲ့တုံ့ပြန်မှုကတော့အဲ့လောက်တင်ကမှမဟုတ်ပါဘူးကြလီရန်သူများလေကြလီသူဖြစ်စီချင်တာနဲ့ဆန့်ကျင်စွာပြည်သူလူထုရဲ့ဆန့်ကျင်မှုကြုံရလိမ့်မယ်မင်းအောင်နိုင်အပါဝင်စစ်ကောင်စီတစ်ဖွဲ့လုံးဟာတမန်ရဲ့တန်ခတ်မှုကိုခံစားရလိမ့်မယ်အဲ့လိုပြစ်မှုမျိုးကျွလွန်တဲ့လူတွေဟာဟစ်လာကနေစပြီးတော့ပေါ်ပေါ်အထိတမန်ကဘယ်တော့မှသူတို့ကိုခွင့်မလွတ်ပါဘူး
အဲ့ဒီတော့လက်ရှိအကျအတဲကိုဘလို့ဖြစ်ရှင်းသင်ပုံကိုလည်းဥကကိုကြီးက
ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အာမခံဆက်ပြီးလှုပ်ရှားမှုအဆက်ဆက်မှာပြည်ရေးကောင်းနေကြတာလည်းခေအဆက်ဆက်ကောက်ချက်တော့ဖြစ်ပြပြီးဒီတော့အာဂါနီဒီထပ်ထပ်ပြီးတော့လည်းထပ်ပြီးတော့ဒီလိုမျိုးပေါ်ထွက်လာဦးမယ်ဆိုရင်သ ကတော့လည်းဒီတံတရားကြီးကမဆိုးနိုင်အောင်ဖြစ်သွားလိမ့်မယ်။ဒီပဋိပက္ခတံတရားရဲ့မှာပဲတဝဲနေတယ်နဲ့ပြုတ်သွားမယ်ဆိုရင်အမေရိကန်ပြည်ကြီးကလူတွေလူမဟုတ်တော့ဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံကြီးရဲ့ပြည်လည်းမှုတစ်ခုရောက်အောင်လည်းနိုင်ငံကြီးအကျိုးသက်ကိုလေးလေးနက်နက်ပြတ်ချက်ပြီးတော့နားလည်ပြီးတော့ပဲလုပ်တဲ့မယ်လို့ကျွန်တော်တို့လိုပဲမြင်တ
ယ်။တကယ်တော့1980ခုနှစ်တွေနောက်ပိုင်းတည်တံ့ချခဲ့ပေမဲ့တကယ်မစီရင်ခဲ့တဲ့အပေါ်အခုလည်းအလားတူဆက်မစီရင်ဖို့ပြည်တွင်းအပြင်နိုင်ငံတကာကပါတောင်းဆိုနေကြပါတယ်ခင်ဗျ။
တည်တံ့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတခါနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။အာရှပစိဖိတ်ဒေသတွင်းပင်လယ်ပြင်မှာအကြီးမားဆုံးပြဿနာကြီးတစ်ခုဖြစ်တဲ့ငါးခိုးဖမ်းမှုကိုဖြိုခွင်းရေးမှာအစိမ့်မြင့်ဤပညာတွေတုံးပြီးဆောင်ရွက်နိုင်ရေးမဟာမိတ်ကွတ်လေးနိုင်ငံဖြစ်တဲ့ဩစတြေးလျအိန္ဒိယဂျပန်အမေရိကန်ကခေါင်းဆောင်တွေအဆိုပြုထားသလိုဒေသတွင်းအကြီးဆုံးငါးဖမ်းတဲ့တရုတ်နိုင်ငံကိုဂျူဒုကစောင့်ကြည့်ရေးကိုတော့တရုတ်နိုင်ငံကမကြေမနက်ဖြစ်နေပါတယ်ရက်ဖ်ဂျန်နင်းရဲ့သတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
ကန်ယူရန်နိုင်ငံအတော်များများရဲ့ပိုင်းနဲ့ရေပြင်အတွင်းတရားမဝင်ငါးဖမ်းမှုကိုစောင့်ကြည့်မဲ့ရေပြင်ပိုင်းနဲ့ရေယာအင်ဒိုပစိဖိတ်ပူးပေါင်းဆောင်ရွက်မှုကို Quad အဖွဲ့ကမေလ24ရက်နေ့မှာစတင်ပါတယ်အခုဦးဆောင်ဆောင်ရွက်မှုဟာဆိုရင်လက်ရှိရှိနေပြီးသားပင်လယ်ပြင်ထောက်လန်းစောင့်ကြည့်ရေးဌာနတွေကိုချိတ်ဆက်ရေးဂျူရုနည်းပညာကိုသုံးမှာဖြစ်ပြီးငါးခိုးဖမ်းဆီးမှုကိုခြေရခန့်တဲ့စနစ်ကိုဖော်ဆောင်မှာဖြစ်ပါတယ်တရုတ်ငါးဘန်းတင်မောတွေငါဖတ်နဲ့အရှိတောင်အာရှတဝန်းနဲ့တောင်ပစိဖိတ်ဒေသတွင်းကပင်လယ်ပြင်ကိုစောင့်ကြည့်မှာပါထောက်လန်းစောင့်ကြည့်ရာတွေကိုရှောင်ရှားနိုင်ဖို့အတွက်ဆက်သွယ်ရေးစနစ်ကိုပိတ်ထားတဲ့ရေရင်တွေကိုရှာဖွေမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတအင်ဖြူရောကပြောပါတယ်ဖိလစ်ပိုင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရပ်ကအခုလိုပြောပါတယ်
I'm almost certain that they'll be
ဒီလိုအစီအစဉ်မျိုးတွေဟာဆိုရင် American ရဲ့တရုတ်ဆန့်ကျင်ရေးလုပ်ရမျိုးတွေကိုထပ်ပြီးဖော်ပြတဲ့လက္ခဏာတွေဖြစ်တယ်ဆိုပြီးတရုတ်ဘက်ကထောက်ပြမှာကတော့သိကြပါတယ
်တရုတ်အစိုးရဘက်ကတော့ဆန့်ကျင်ပြောဆိုထားပြီးသားဖြစ်ပါတယ်ထောက်လန်းစောင့်ကြည့်ရေးစနစ်ထူထောင်ဖို့အတွက် Quad အဖွဲ့အနေနဲ့တခြားနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်မယ်လို့လည်း Crab ကပြောပါတယ်ထိုင်ဝမ်ဘက်ကတော့ပူးပေါင်းမှုစိတ်ဝင်စားကြောင်းပြသထားပြီးအရှိတောင်အာရှနိုင်ငံတွေလည်းလိုက်ပါလာနိုင်တယ်လို့သုံးသပ်သူတချို့ကပြောပါတယ်။တရုတ်ရဲ့ရင်းနှီးပိုင်း၅ဘန်းရင်အုပ်စုဟာဆိုရင်ကမ္ဘာမှာအကြီးဆုံးနဲ့ဆက်လက်တိုးများလာနေပြီးတင်မောစီးရေ18,000လောက်ရှိတယ်လို့ပညာရှင်အဖွဲ့ ODI က2020ပြည့်နှစ်မှာပြောပါတယ်။အနည်းဆုံးတင်မော183စင်းဟာတရားမဝင်ငါးခိုးဖမ်းဆီးမှုဒါမှမဟုတ်လဲဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်တယ်လို့လဲ ODI ကထောက်ပြပါဗျ။ဩစတြေးလျနိုင်ငံကမ်ဘာရာကဩစတြေးလျမဟာဗျူဟာမူဝါဒရေးရာအင်စတီကျူရဲ့ကာကွယ်ရေးမဟာဗျူဟာဆိုင်ရာအကြီးတန်းသုံးသပ်သူမာကွန်ဒေးဗစ်ကတော့ကွတ်ရဲ့စောင့်ချီရေးကိုတရုတ်တာဝန်ရှိသူတွေဘက်ကစန့်ကျင်ရတဲ့အကြောင်းကတော့တရားမဝင်လုပ်ရက်တွေကိုဖော်ထုတ်မှကြောင်းဖြစ်တယ်လို့ပြောပါတယ်
။ You can complain about this but what's it going to complain about
that ဒီကိစ္စကိုမကျေနပ်ကြောင်းပြောနိုင်ပေမဲ့လည်းဘယ်ကိစ္စကိုမကျေနပ်ကြောင်းပြောလို့ရမလဲ။
တရားမဝင်ငါးဖမ်းတာတွေကိုဂျူရုကနေထောက်လှမ်းမှုရဲ့အောင်မြင်မှုကတော့ငါးခိုးဖမ်းတဲ့တင်မောတွေကိုတွေ့တဲ့နိုင်ငံတွေအနေနဲ့ကမ်းခြေဆောင်တပ်ဖွဲ့ကလိုက်ဖမ်းစရာမလိုဘဲငါးခိုးဖမ်းတဲ့တင်မောကိုစိတ်ကန့်ကတ်တဲ့အထိခြေရခံနိုင်တာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့အာရှပင်လယ်ပြင်ပွင့်လင်းမြင်သာမှုဆိုင်ရာညွှန်ကြားရေးမှူးဂရက်ဂိုရီပိုလင်းကပြောပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းတရုတ်ဘက်ကဂျူရုစနစ်သုံးပင်လယ်ပြင်စောင့်ကြည့်ရေးစနစ်ကိုစတင်ခဲ့ပြီးဖြစ်ပေမဲ့လည်းသူ့ရဲ့ငါးဘန်းသင်္ဘောတွေအပေါ် Quad အဖွဲ့ရဲ့စောင့်ကြည့်ထောက်လှမ်းမှုကိုတံပြန်နိုင်ရင်းမှာတော့တိတ်ပြီးတော့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ
် There's not much they can do but
တရုတ်အနေနဲ့များများဆဆလုံနိုင်တာမရှိပါဘူးဒါပေမဲ့တွန်းတွန်းတိုက်တိုက်ပြောဆိုမှုတွေတော့လုံနိုင်ပါတယ်
အိန္ဒိယသမုဒ္ဒရာရဲ့မြောက်ပိုင်းနိုင်ငံတကာရေပိုင်နဲ့အပါအဝင်နိုင်ငံတကာရေပိုင်နဲ့တည်းအတွင်တရုတ်ဘက်ကငါးဖက်နာကိုဆက်ငံထားကြောင်းတရုတ်ရဲ့စိုက်ပျိုးရေးနဲ့ဂျေးလက်ဆိုင်ရာဝန်ကြီးဌာနကဒီနှစ်အတွင်းမှာကြေညာထားကြောင်းတရုတ်နိုင်ငံပိုင်ရှင်ဟွာသတင်းအေဂျင်စီကမေလ25ရက်နေ့မှာဖော်ပြထားပါတယ်ရှင်
။အာရှပစိဖိတ်ပင်လယ်ပြင်အတွင်းမှာစောင့်ကြည့်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာကိုမတ်တင်ကြီးတိုက်ပြောပြသွားတာပါခင်ဗျာ။သိမ့်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူဒုနဲ့ကျမ်းမာရေးဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုစောင့်ကြည့်နားဆင်နေတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစွန်ဒေါ်ဂျိမနက်6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ဂျာတာပနင်းနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါ့အပြင်ကျွန်တော်တို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်အဲ့ဒီတဲကမှလူတုနဲ့ကျမ်းမာရေးအစီအစဉ်ကိုပထမဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီတစ်ပတ်အတွက်တော့ဒီဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတတ်တဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာယောဂတချို့ကိုစောစောစီဖော်ထုတ်သိရှိနိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းဒေါက်တာတန့်စော်ကမေးမြန်းတင်ပြထားပါတယ်ဗျာ
အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးကလည်းခန္ဓာကိုယ်ကျန်းမာရေးမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်မိမိရဲ့အစာအိမ်နဲ့ဦးလန်းချောင်းအခြေအနေကိုနေ့စဉ်စောင့်ကြည့်လေ့လာခဲ့ခဲ့တင်ပြီးအထူးသဖြင့်လေ့လာရလွယ်ကူတဲ့ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးကြလေးရှိပါတယ်အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးပြဿနာတွေထဲမှာအရေးကြီးတဲ့ယောဂတစ်ခုဖြစ်တဲ့ဥမာကြီးကင်ဆာယောဂဖြစ်ပေါ်ခံစားရပြီဆိုရင်ဝမ်းသွားတဲ့ပုံစံပြောင်းသွားပြီးဝမ်းနဲ့ဆိုင်တဲ့မူမမှန်တဲ့လက္ခဏာတွေပြသနိုင်တာကြောင့်ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုလေ့လာခြင်းအပြင်ယောဂကိုစောစောစီးသိရှိဖို့အခွင့်အရေးများစေနိုင်တယ်လို့အတိုင်းမကန်ခွဲစိတ်အထုကူဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးအေးမွန်ကအခုလိုပြောပါရစေ။
အဲ့တော့ဝင်းချုပ်တာကဥမာကင်ဆာဖြစ်လို့ပဲသူပေါ်သူဥမာကင်ဆာဖြစ်ရေးသားတက်ရှိမှာပေါ့နော်။မိသားစုမှာဖြစ်တဲ့လူတွေပါညာတယ်ပေါ့နော်။ဘလိုဖြစ်တနေရှိရမလဲဆိုနံပါတ်1ချက်ကတော့သူကတော့ဟိုဒါတော့ဥမိုင်းဆိုတာကကျွန်တော်တို့ကဘိုက်တစ်ဘိုက်လုံးမှာပြန်နေတော့ညာဘက်တည်းရောရှိတယ်เนาะဒီဘက်ဒီရင်ကောင်းတော့မှာရှိတယ်ဟုတ်ဘယ်ဘက်မှာရှိတယ်ဟုတ်အော်တီဆင်ဝါဆိုတော့နေရာဘုံဒီပြောင်းတော့ပါပေါ့တို့အကြမ်းမင်းပြောမယ်ဆိုတော့တစ်ချက်ကတော့တနေရှိဖို့ကတော့ဝင်းသွားတဲ့ပုံစံပြောင်းသွားတော့ပေါ့ဒီတော့ပုံမှန်တဲ့ရက်တစ်ခါသွားနေပြီနှစ်တစ်ခါသွားနေရင်ရုပ်တရက်ဝင်းချုပ်လာတယ်ဝင်းချုပ်လာဝင်းချုပ်လာတယ်ကျွန်တော်တို့ခေါ်တော့ increasing constipation ပေါ့ဝင်းပေါ်ရစားရတယ်နှလုံးစားရတယ် okay ပါတယ်နောက်တစ်လကြာသုံးလုံးမစားမရတယ်နောက်နှစ်လကြာလေးလုံးလုံးမစားမရတယ်ဆိုဝင်းချုပ်တာပူပူဆိုးလာတယ်ဆိုတော့ရေထားပြီးတော့တိတ်ကြနော်နံပါတ်2ကျတော့ဝင်းချုပ်တာမဟုတ်သူကဟဲ့ပြပြောင်းသွားတာဝင်းကပျော့လာသဘောနော်ဝင်းကဒိုင်ရီယာလို့ဝင်းပျော့လို့ပြောတာနော်ဘာလဲအဆမမှာမဟုတ်ဘူးဝင်းပျော့လာတယ်သဘောကနော်ချိုးလေးပါလာတယ်ဒါမျိုးလေးဆိုတော့တန်လျက်ရှာမယ်နော်ဒါအပေါ်ပိုင်းဦးမကြီးပေါ့အောက်ပိုင်းဒီရက်တန်လို့ခေါ်တယ်နော်ဆိုအောင်အိမ်ပေါ့လေသူကြတော့ဘာလဲဝင်းသွားရင်မဝဝဘူးသွားနော်ဝင်းသွားလိုက်ပြီးသွားရင်မဝဝဘူးကြံ့နေထဲနေတော့တော့အမှန်အထက်မှာကျူမိုင်းရှိနေတော့ညှို့ချင်တဲ့သဘောကနော်အဲဝင်းသွားပြီးမဝဝဖြစ်ဖြစ်နေပြီဆိုရင်ထပ်တည်းသွားနေရရင်အဲ့ဒါလိုလိထားမယ်တမှုပေါ့နော်အဲနောက်ကြတော့ကျွန်တော်ခုနကပြောခေါမလဲဟိုပေါ့ခေါမလဲဒီလိုပိန်သွားတယ်ပေါ့ဒါတော့လည်းရောက်လာတာရင်းနေသွားသလားလည်းလည်းပိန်သွားတယ်ဝေးလော့ရှိလာတယ်နော်နောက်တစ်ခါပါဆိုလူကလည်းဖြူဖြောလာတယ်အနည်းများလေးပေါ့သဘောနော်ဟိုချို့ကြတော့ဝင်းသွားရင်သွေးပါလာတယ်နော်သွေးပါလာတော့လည်းလာပြမှာပေါ့လေသွေးပါလာချင်တိတ်ကောင်းလည်းမဟုတ်ပေါ့နော်သူကဝင်းနဲ့ရောပါလာတယ်အစာရင်ပါတယ်နော်တိတ်အနည်းရဲလည်းမဟုတ်ဘူးသူပုတ်လည်းပါလာတယ်ဒါဆိုတန်းနေရှိရမသိရပါဘူးเนาะသူ့ဘာပဲနဲ့လူကအနီးမြတ်ဖြစ်လာတယ်ဖြောလာတယ်အတေးအိမ်သားနေသားဖြူလာဖြူလာတယ်เนาะဒါတမ်းမျိုးပဲသဘောเนาะသွားစီမြင်ဆိုအိမ်ပုံမြင်ကြလာပဲဒါမျိုးတန်းနေရှိရမယ်เนาะအဲ့တော့သူရနေအနီးများဆိုရင် SBS ရောက်ကြဆိုရင်ဒါကဦးလန်းချောင်းပဲသိကြပါပဲเนาะအဆိုင်ကင်ဆာလားဦးမိုင်းကင်ဆာလားဒါပဲသဘောเนาะတန်းနေရှိမှာလေးသဘောတရားပါเนาะအဲ့ဒါဘူကတော့ဟိုကတော့ရင်သွားပြီဒါဆရာဝန်တွေဆန်းလို့ရပြိုင်မှာအလုံးတွေပေါ်တယ်လက်မှာဟိုဆိုတွေလက်နဲ့ဆန်းတဲ့ကမှာအလုံးတွေချိန်တွေမိတော့ဒါရောကရင်သွားပြီသဘောတရားနော်ဟုတ်ဆောပိုင်းလေးကတော့ခုနလေးနဲ့ကြည့်ရပါမယ်တော့ပါနော
်မေလ29ရက်နေ့ဟာကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်ဒီနှစ်ကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့မှာတော့ဦးမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုအဓိကထားပြီးကျန်းမာရေးပညာပေးမှုတွေပြုလုပ်ကြဖို့သတ်မှတ်ခဲ့ကြတာပါကင်ဆာယောဂါဟာကမ္ဘာပေါ်မှာဒုတိယအသက်သေဆုံးမှုအများဆုံးယောဂါဖြစ်နေလို့အခုလိုသတ်မှတ်ဆောင်ရွက်ခြင်းဖြစ်တယ်လို့သိရပါတယ် မြန်မာနိုင်ငံမှာလည်းအဖြစ်များတဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာကျန်းမာရေးပြဿနာတွေအကြောင်းဟောပြောပွဲတစ်ခုကိုမြန်မာတနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေအတွက်ရည်ရွယ်ပြီးကျင်းပပြုလုပ်ပေးခဲ့တယ်လို့ Sand Pharma မှ Product Manager တဦးဖြစ်သူမတ်တီတီတင်နိုင်ကအခုလိုပြောပါရယ
်ဒီနေ့မေလ29ရက်နေ့မှာပြုလုပ်တဲ့ဒီ War Dynastic Heart ဒီပေါ့နော်ဒီအထိတ်မှတ်အနေနဲ့တနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေကို knowledge sharing နေနဲ့ဒီလို Sand Pharma ကထုံးလို့ဖြတ်ချီတဲ့ Justice ပေါ့နော် Antacid ပေါ့ Chewable Antacid ကနေပြီးတော့ knowledge sharing session တွေလုပ်ဖြစ်တာပါရှင
်အစာအိမ်နဲ့ဦးလန်းချောင်းဆန်ရယောဂါတွေထဲမှာဥမာကြီးနဲ့အစာဟောင်းအင်ကင်စာယောဂါကိုခရီးပြုဖို့လို့ဒီလိုဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဖြစ်လေရှိတဲ့ယောဂါတွေကိုလည်းခရီးပြုတင်တယ်လို့သိရပါတယ်ဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဘလို့ယောဂါတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးဝေးမောင်ကအခုလိုရှင်းပြပါတယ
်ဝမ်းချုပ်တော့မှလည်းကျွန်တော်တို့တကယ်တော့နှစ်ပန်းရှိတာပါလေနော် acute constipation ဆိုတော့ရုတ်တရက်ကြီးပုံမှန်ဝင်းကောင်းနေရရုတ်တရက်ဖြစ်သွားတာမျိုးပေါ့လေဆိုတာမျိုးကဒါတစ်ပန်းအဲ့ဒါဗားနဲ့နော်လေဆိုတော့ကျွန်တော်တို့ဦးတက်ပေါက်တာတို့သလားဦးလန်းချောင်းပိတ်တာတော့နော်ဒါကတော့ချက်ချင်းခွဲစိတ်မရောက်ရတယ်ပေါ့လေအဲ့ဒါတွေချက်ချင်းကျတော့ဖယ်ထားလိုက်မယ် chronic ပေါ့နာတာရှည်ဝင်နော်ဝင်ချုပ်တာကြတော့အမြဲတမ်းချုပ်နေပြီဆိုတော့ chronic constipation ပေါ့လေအကျံမြင်ရတော့ခုနပြောလို့နှစ်ရက်သုံးရက်မှတစ်ခါသွားတယ်ဝင်ကျက်တယ်ပါညာအဲ့ဒါမျိုးကလားနဲ့ချီလာတာပေါ့လေအနည်းဆုံးနော်သုံးလလားတဲ့ကျော်ပြီးတော့ chronic ဖြစ်သွားတဲ့ပေါ့တဲ့အဲ့ဒါမျိုးဆိုပြဿနာလားတယ်ပြတော့ပေါ့နော်တစ်ကတော့သူကဝင်သွားရင်တားညှင့်ရတယ်တွေ့ကြမလို့နော်ဝင်ကိုတားညှင့်ရတယ်ဝင်ကတားကျက်တယ်အထောက်အကူရတယ်အဓိကတော့ဒီအဲ့ဆိုရဲ့ပြုကူစာလေးတွေနော်ပြဲသွားတာပေါ့နော်ဆိုကိုယ်လည်းခေါ်လို့ရတယ်ပေါ့နော်ပြဲတယ်ခေါ်လို့ရတယ်ပေါ့နော်အင်္ဂလိပ်လို inefficient ပေါ့ fisher ခေါ်တာပေါ့နော်အနာဖြစ်သွားပေါ့တကယ်တော့လေအဲ့ဒါအဲ့ဒါဖြစ်တတ်တယ်အဲ့ inefficient ဖြစ်ပြီဆိုရင်ပြဿနာဝင်းသွားရင်ပုံနာတော့အနာရှိတာဟုတ်ဝင်းသားပုံနာဝင်းသွားပြီးညိုင်းနာနေတော့နိုင်မလောက်နာနေတယ်ပေါ့နော်အဲ့တော့ချို့ဆိုသူတို့ခံစားရတာတယောက်တယောက်လည်းကွာတော့ပေါ့နော်သူခံစားချက်မဟုတ်ဘူးဆိုအဲ့လိုနာနေတော့ဝင်းသွားမှကြောက်တော့သူစိတ်ကမတည်သေးဘူးအဲ့တော့ဝင်းမသွားတော့ပူချုပ်တော့ပူချုပ်တော့ဝင်းပူချက်တော့ထက်သွားတာပူနာပြန်သွားတော့လေအဲ့ပြဿနာတက်တက်တယ်သဘောကနော်အဲ့ inefficient ပေါ့အဓိကပြဿနာအဲ့ဒါဖြစ်များပြီဆိုရင် inefficient အခုကတော့အပေါ်ရလေးတွေပဲကြာဝိုင်းရင်တော့နှက်သွားတယ်ပြသလားစုကိုကွဲတာအနေကြီးဖြစ်သွားတော့တော့နော်အဲ့တော့ဆိုကျွန်တော်တို့ကတော်တော်ဆေးနဲ့ကုလို့မရတော့ဘူးလေးစေးနဲ့မရတော့ခွဲရဆေးရတက်တက်သဘောကနော်ဒါကဆန်ကားကြရင်စီးကျူးရှိပါစီးကျူးတွေပါရှိတယ်အနာကျဲမကောင်းဘူးပါညာကိုယ်ဟန်ကြမယ်ဆိုရင်အဲ့ fisher နဲ့ infection ဝင်ပြီးပြည်တဲ့ပါညာကင်းကျင်တာ fistula လည်းဖြစ်သွားတတ်တယ်တော့ပေါ့တာပြဿနာများရှိပါတယ်နော်နောက်တစ်ခါကတော့ညင်းညင်းနဲ့နော်တို့က fisher line သွားတယ်တို့ကလည်းပါဆိုရင်ညင်းညင်းနဲ့သူ့ထွက်လာတော့တော့ hemorrhoid ပေါ့လေကောင်းဖြစ်သွားတယ်ပေါ့တော့ညင်းညင်းနဲ့လေကောင်းသွားမှမဟုတ်သူကတော့သူ့ကြောထုံးတာပဲလေဒီဆိုမှရှိတယ်သူ့ကြောလိုက်တာဖောင်းဖောင်းဖောင်းလာပြီးတော့တခါလေးပေါက်ထွက်သွားတော့ပေါ့ညင်းရတော့တော့ပေါ့နော်အဲလေကောင်းလေးဆတာပေါ့ပရမစင် first degree ပူဆိုးလိုက်သူ့ထွက်မကတော့လေကောင်းအပြင်ထွက်လာတဲ့ second degree ပေါ့အဲလေကောင်းတွေဖြစ်သွားတော့ပေါ့တရားပေါ့နော်ဒါကအဖြစ်များနှစ်ခုပါပဲတတိယတစ်ခုကတော့ကျွန်တော်တို့ကတွေးကြုံပါလေနော်စားတဲ့မှာတော့ရေတော့ရေးပါတိတ်ပြိမရေဘူးကျွန်တော်တို့ကျွန်တော်တော့အဲ့လိုညှင့်နေရင်ယောက်ျားတွေကယောက်ျားတွေကတော့ပုံမှန်အဲ့လိုမညှင့်ရင်တော့ဖြစ်တတ်တာပဲဟာနေရလေဦးကြတာအင်းဝဲဟာနေရအဲ့လိုညှင့်လို့ဘူးဖြစ်တယ်ဗျအဲ့ဘူးဖြစ်တယ်အဲ့လိုပဲနော်အဲ့တော့ဦးကြတာဖြစ်လာတော့ပေါ့ပိုးတော့ရေးကြည့်တာအဲ့လိုမျိုးသွားဦးကြတာသွားမခွဲပြီးတော့ဝှေ့ချတာမဟုတ်ရင်ပြန်ဖြစ်မှာတော့အဲ့တော့ဝှေ့ချတော့အရင်ကူပြီးတော့မှဒီဟာနေရခွဲရတယ်အမေဟာနဲ့ပြဖြုံးမှာတော့ပါလေဒါဘယ်ဘက်ဖြစ်ပြညာဘက်ဖြစ်အောင်မှာတော့ပါနော်အဲ့ဒီသုံးချက်ပေါ့လေနော်အဲ့ inefficient နော်ခုနပြောလိုပါလေ hemorrhoid လေကောင်းဦးကြရောဒါကတော့တော်တော်အဖြစ်ပြောင်းယောဂါတွေပေါ့နော
်နေ့စဉ်လှုပ်ဆောင်ရလွယ်ကူတဲ့ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာယောဂါတချို့ကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်မှာဖြစ်တဲ့ကြောင်းတင်ပြလိုက်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာရေးသုံးသက်ချက်ပါမြန်မာနိုင်ငံအတွက်အရေးကြီးဆုံးအိန္ဒိယပေါ့ဖော်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကိုကျေနပ်နေပါသလားဒီအတိုင်းဆိုရင်သူတို့ရဲ့အကျိုးစီးပွားကိုရှေ့တိုးလှုပ်ဆောင်နိုင်တဲ့အခြေအနေရောရှိပါရဲ့လားရှေ့တိုးရခက်နေမယ်ဆိုရင်ဘာကြောင့်ဥဆောင်မှုမပြုတ်ပဲအာဆီယံကိုရှေ့တန်းတင်နေရပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဒေါက်တာဒေါက်လှကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူတို့ကအကောင့်ဘက်ကိုရွေးလာပြီးလို့များမြင်ပါသလားဆိုပြီးမှဆွေးနွေးကြဆင်းနေစေလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတခုတော့ရှိတယ်ဗျာ။ဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တွေပေါ့နော်။ပြည်တွင်းစစ်ကြီးကိုမရပ်နိုင်လို့ရှိရင်နဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့။အဲသူ့တရနိုင်ငံနဲ့ကြာဆုံးမှာမဟုတ်ဘူးတဲ့။ကျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့။ဒါကြောင့်မလို့ဒီလိုဖြစ်သွားအောင်ဟိုဒီတိုင်းပြည်ပေါ်မှာစေနာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုဟာမျိုးပေါ့ဗျာအဲအင်ဂျီနာချင်းနိုင်ငံတွေဆိုသူတို့တရုတ်နိုင်ငံလိုအိန္ဒိယနိုင်ငံလိုအဲ့လိုနိုင်ငံမျိုးတွေကပူးပေါင်းဖြည့်ရှင်ပေးတဲ့တင်နေဆိုတာသူတို့အစိုးရတွေကရေးနေတာဗျာ China Daily မှာသူတို့ opinion ဆောင်းပါးတွေပါတယ်တော်တော်များများရေးတယ်စစ်တပ်နဲ့ကတော့အတိုင်းပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်လိမ့်မယ်ဆိုတာသူတို့တော်တော်သိပုံရတယ်ဒါပေမဲ့ကျွန်မကြည့်တာဒီလိုဖြစ်တယ်ဗျာတို့ပြည်နေနဲ့သူကတကဘာလုံးကိုသူကဆက်ဆံတဲ့အခါမှာဆက်ဆံရတဲ့နိုင်ငံတွေတော်တော်များများပါတယ်ဗမာပြည်လိုပဲအဆဆအရာရာချွတ်ချုံကြရတဲ့နိုင်ငံတွေလည်းအများကြီးရှိတာဟုတ်ကဲ့အဲ့တော့သူ့ဘက်ကတော့သူမြင်တော့မြင်နေပုံရတယ
်
ဒါပေမဲ့ချင်းကတ်တဲ့နေရာမှာတော့တခြားနိုင်ငံတွေနဲ့မတူ
အဲ့ချင်းကတ်ဘုံကိုကြည့်ကြည့်လို့ပါမြန်မာနိုင်ငံဟာတရုတ်နိုင်ငံအတွက်အတော်လေးအရေးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်းကြီးကြီးနဲ့ဖြစ်တဲ့နေဇက်ကလည်းပဲအင်ဒန်စီလီယာနဲ့မြန်မာနိုင်ငံတွေမှာတရုတ်ရဲ့အကျိုးစီးပွားရေးမဟာဗျူဟာဆက်တဲ့ဖြစ်နေအများကြီးရှိရဆိုတော့ဒီလိုမြန်မာနိုင်ငံရဲ့အခြေအနေသိမကောက်မှုလို့သူတို့မြင်နေဆိုရင်သူတို့ချင်းကပ်ပုံဟာပိုးပြီးတော့တက်ကြွတဲ့ချင်းကပ်မှုမျိုးမဖြစ်နေဘူးလားအခုတော့တရုတ်ဟာတိုက်ပြီးတော့ proactive မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေတဲ့သဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမပါပဲနဲ့အာဆီယံနောက်ကပဲပါနေတဲ့ပုံတော့ရှိတယ်ဒါပေမဲ့သူ့မှာတော့တီးကြအကန့်အသတ်နဲ့ဆက်ဆံနေတာတွေရှိတယ်ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်အဲအခုကဝါဟိုဒေသရှိတယ်မိုင်းလာဒေသရှိတယ်အခုနောက်ပိုင်းဆို KIA တို့နဲ့လည်းတော်တော်ဆက်ဆံတာတွေ့ရတယ်အဲ့တော့အဲ့ဒီဒေသတွေမှာတော့သူကတကယ်ကိုလက်ဥမှုရှိရှိတက်တက်ကြွားနေသူလုတ်ကင်ကြီးကတွေ့ရတယ်။ဥမာဝါပဲဖြစ်ဖြစ်မိုင်းလားပဲဖြစ်ဖြစ်သူကစီးပွားရေးရတိဆောက်ပေးတာနော်ဟိုဟာလေဘက်ပေါင်းစုံကပေါ့နော်ကျမရေးစနစ်ပညာရေးစနစ်အကုန်လုတ်ကင်ပေးနေတာကျမစဉ်းစားနေတာဒီလိုတစ်ခုရှိတယ်ဗျာ။သူကဝါဒီသားနဲ့မိုင်းလားဒီပါ우ဗမာပြည်ရဲ့စမ်းတကွက်ကလေးအဖြစ်နဲ့သူတိဆောက်နေတယ်လို့ကျမမြင်တယ်။အဲဝါဒီသားတို့မိုင်းလားဒီသားတို့မှာဒီလောက်ခင်းနှောက်ကြတယ်နော်ဒေသကြီးဟာငင်းညာရေးရလို့ရှိရင်ဟိုအေးသာဖွံ့ဖြိုးတိုးတက်ရေးကိုလုပ်နိုင်တယ်လူတွေရဲ့ဟိုနေထိုင်စားသောက်မှုတွေပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းသပ်ွက်အနေနဲ့အဲ့ဒီဒေသတွေကိုတိဆောက်ပေးနေတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်မှလေအဲ့ဒီဝါဒေသကိုပဲဖြစ်ဖြစ်မိုင်းလားဒေသကိုပဲဖြစ်ဖြစ်သူတို့ဆေးအဖွဲ့တွေလာတာမပြတ်ဘူးဗျာဟိုတောင်ပေါ်ကအဲ့တိုင်းရင်းသားလူစုတွေရဲ့ဟိုအရက်တွေအထိသူတို့သွားပြီးတော့ဟိုကာကွယ်ဆေးထိုးပေးတာအများကြီးပါပဲသူတို့လုပ်နေကြတယ်လို့ပြတာလေ
ဒါသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ
်
ငါပြသူတို့ပဲမှ
ဟုတ်တယ်ဟုတ်တယ
်တယောဂါတွေပါလေအဲ့ဒီသားမှအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလူတင်မှာမဟုတ်ဘူးဆို
တော့
ကိုမကြောက်ဘူးအဲ့ဒါလည်းဖြစ
်လက်တွေ့ဟိုအကျိုးစီးပွားနဲ့လည်းဆ
က်ဆက်နေတာဟုတ်ကဲ့အဲ့တော့အဲ့ဒီဒေသနဲ့ပတ်သက်ပြီးပြောရင်အဲ့ဒီဒေသတွေရဲ့နိုင်ငံရေးစနစ်ဟာဖက်ဒရယ်တယ်မကဘူးကိုပိုင်းစစ်တပ်နဲ့ကိုပိုင်းအုပ်ချုပ်ခွင့်အပြေးဝါရနေပြီးတော့ confederate သဘောမျိုးတောင်ဖြစ်နေရဲဆိုပြီးတော့ပြန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့ဒီနမူနာကိုယူကျင်လာတဲ့သဘောတွေရှိရတယ်ဆိုတော့နိုင်ငံရေးအဖြစ်ရောဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါလဲမြန်မာနိုင်ငံတိုင်းရင်းသားတွေရဲ့စီယုံညညရင်းနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုများစဉ်းစားထားရထင်ပါလဲသူတို့တွေးခေါ်မျိုးမြင်ပုံကအခုငင်းငယ်ရဲ့ကိစ္စလည်းပဲဒီစစ်ကောင်စီကခေါ်နေတဲ့အဲ့ဒီကိစ္စတွေမှာတော့သူတို့ဘယ်လိုပုံစံမျိုးနဲ့ပံ့ပိုးပေးနိုင်မယ်လို့များယူဆပါလိမ့်ခင်ဗျာ
ဟုတ်တရုတ်ရဲ့ policy တွေကလေသူတို့ကအဝေးကိုကြည့်ပြီးစဉ်းစားတာဗျာဥမာသူတို့ရဲ့ Taiwan ကိစ္စတို့ Hong Kong ကိစ္စတို့ပဲကြည့်ဘတော်မှသူကအလောတကြီးပါတခုမှမလုပ်ဘူးအရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုတ်တဲ့လက္ခဏာတွေရှိတယ်အဲ့တော့ဒီကျမတို့ဒီနေဆက်တစ်လျှောက်မှာလေသူဒီလိုနီးနေပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်ဟိုသူ့အတွက်အများကြီးထိခိုက်နေတာလဲဆိုတာအမှန်ပဲနော်ဟိုဥမာအားဖြင့်သူကြောက်ဖြူရေနဲ့စိတ်ကမ်းပဲကိုသူ ရထားလမ်းဖောက်ဖို့ဆိုတာသူစောကြီးတွေကစီစဉ်ထားတာဒီစစ်တပ်ပဲစစ်တပ်ကဘာဖြစ်လို့ပေးမလုပ်လဲဆိုတော့သူကဒီဒေသတွေမှာရထားလမ်းတွေဖောက်သွားပြီးဒေသဖွံ့ဖြိုးရေးတွေလုပ်သွားရင်သူကဘယ်လိုလုပ်ဆက်ဆက်တိုက်မလဲအဲ့ဒါကိုစစ်တပ်ကကြောက်ပုံရတယ်ဒါကြောင့်မို့မပေးတာဒေါမ်ဆန်းစုကြည်ကအများကြီးပေးခဲ့တာဖြစ်တဲ့တရုတ်ကိုအဲ့တော့ဒေါမ်ဆန်းစုကြည်နဲ့သူတို့ဆက်ဆံရေးတော်တော်ကောင်းခဲ့တယ်ဗျာဒါပေမဲ့စစ်တပ်ကဒါကိုမခံနိုင်တာဖြစ်တယ်ဒါပေမဲ့ဒီလိုပြောလို့တရုတ်ကစစ်တပ်ကိုလည်းပြစ်ပြစ်ခါခါပြစ်ပယ်ဖို့သူမစင်စားဘူးအဲ့တော့စစ်တပ်နဲ့လည်းသူဆက်ဆံရေးကောင်းအောင်သူလုပ်မှာပဲအဲ့တော့သူ့ရဲ့ဟောင်းင်းကသူကရေရှည်အမြင်နဲ့ချင့်ကပ်တာဖြစ်တော့ကျမတို့နိုင်ငံကပြည်သူလူထုအနေနဲ့ကျမအပါဝင်ပေါ့နော်အားမရတာမကြည်နှက်တာသူ့ပုံမှာမကြည်မလဲဖြစ်တာတွေများတာပေါ့ဗျာသူတို့ကတော့သူတို့ရဲ့တကဘာလုံးချီတဲ့ပင်လကားပြည်ဟာအမြင်ချီလမ်းပေါ်ကလုံနေပုံရပါတယ
်ဒေါင်ဆန်းစုကြည်ကိုပို့ပြီးတော့တရုတ်ကဒီနည်းဆက်ဆက်မှုရှိခဲ့တယ်ဒေါင်ဆန်းစုကြည်လက်ထက်မှာသူတို့ရဲ့လူပိုင်ခွင့်တွေပို့ရရှိခဲ့တယ်ဆိုတော့အခုဒေါင်ဆန်းစုကြည်ဘုဂူကြီးနေမှာပေါ့လေသူရဲ့ပါတီတစ်ခုလုံးသူရဲ့အင်အားစုတစ်ခုလုံးကဒုက္ခရောက်ပြီးတော့သူတို့ဂျုံကန်နေရတဲ့အချိန်မှာအခု NUG တို့ဘာလို့ကိုများသောအားဖြင့်ထောက်ခံပံ့ပိုးတဲ့အစံတွေထွက်လာတာလဲအနောက်နိုင်ငံတွေဘက်ကသာဖြစ်လာတယ်တရုတ်ပြည်ဘက်ကဘာမှအားပေးထောက်ခံတာလဲဘာမှမကြားဘူးခင်ဗျအဲ့ဒါက NUG တို့ဘက်ကမချင်းကလို့လားတရုတ်ကများပြစ်ပယ်ထားသလားဆိုတာလေကျွန်တော်စဉ်းစားမိပါတယ်ခင်ဗျအ
ိုချပါကြည့်တာတော့နှစ်ဖက်စလုံးပါပဲ။ဟို NUG ဘက်ကလည်းအဲနည်းနည်းတတိထားပြီးချင်းကန်နေပုံရပါတယ်။ဟိုခုနတရုတ်ဘက်ကလည်းဒီလိုပဲ။တရုတ်ကလည်းဒေါန်ဆန်းစုကြည်ကိုနောက်ပိုင်းမှာသာသူခုနပြအစောပိုင်းကသူတို့ဒေါန်ဆန်းစုကြည်ကိုခက်ကင်းကင်းနေခဲ့ပူပေးတယ်ဗျ။ဟိုနဝတနာဖကာလာမလေးသူနဝတနာဖလို့လည်းပဲလုံးနေပြီ။ဒေါန်ဆန်းစုကြည်ကအနောက်ပိုင်းဘက်တိတ်ဟိုရိမ့်နေဆိုပြီးတော့သူတို့တော်တော်ကင်းကင်းနေခဲ့ပါသေးတယ်။ဒါပေမဲ့နဝတနာဖနဲ့အလုံးမဖြစ်လာတဲ့အခါကျမှသူတို့ကဒေါန်ဆန်းစုကြည်နဲ့အဲဆက်ဆံပြီးတော့နောက်ဆုံးကြတော့ဒေါန်ဆန်းစုကြည်နဲ့တော်တော်အလုံးဖြစ်သွားတာပေါ့ဗျာ။အခုလဲအဲ NLD ကိုစစ်တပ်ကဟိုဘယ်လိုတရားမဝင်ကြီးညာမယ်ဆိုတာတရုတ်ကပဲတားတာပဲလေ။ဒါမလုပ်သင့်ဘူးထင်တယ်ဆိုပြီးတားလို့အဲစစ်တပ်ကနည်းနည်းနောက်ဆုတ်သွားတာဗျာ
။ဟုတ်ကဲ့အဲ့တခုကျွန်တော်ဒီမှာမေ့ချင်ပါတယ်လူတွေကပြောကြတယ်ပေါ့လေဥပမာဖြင့်ဟုတ်ကဲ့သီလင်္ကာနိုင်ငံတို့မှာစီးပွားရေးချွတ်ချုံကြပြီးတော့တိုင်းပြည်ကြီးကြပြဿနာတက်တယ်တကယ်တော့သီလင်္ကာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတော့တရုတ်ရဲ့ကျေးမှာ level နဲ့နေပြီးသီလင်္ကာတို့ပြောကြတယ်ဒါပေမဲ့သူဟာအဲ့လိုကိစ္စတွေလုခတ်ပြီးတော့သီလင်္ကာဒုက္ခရောက်နေတဲ့အချိန်မှာတာဝန်ယူပြီးကယ်ကူညီတာကယ်ဆယ်တာသိမကြရပါလားဆိုပြီးတော့တချို့ကထောက်ပြကြပါတယ်
ဟုတ်အဲ့ဒါကတော့တိရိလင်္ကာရဲမဟုတ်ဘူးအခုနောက်ဆုံးအကြရတာပါကစ္စတန်ကိုပါကြားရပါတယ်အဲသူတို့မှနိုင်ငံတကာကျွေးမိတွေအများကြီးတင်နေဆိုတာဟုတ်တယ်သူတို့ဓာတ်တွေကိုလည်းမဖြေရှင်းနိုင်ဘူးဓာတ်တွေကိုမလုံနိုင်တာဒါအစိုးရရဲ့ပြဿနာပါဖြစ်တယ်တိရိလင်္ကာပန်မကြီးကဟိုတလုံးလုံးကဟို CGTN နဲ့အင်တာဗျူးမှာပြောသွားတယ်သူတို့နိုင်ငံမှာနိုင်ငံခြားကျွေးမိတွေများတယ်ဆိုတာမှတ်နေတယ်ဘာဖြစ်လို့လဲဆိုတာဒါတမိုင်းပြဿနာတွေပါဖြစ်တယ်တရုတ်ကကျွေးတယ်လေသူတို့နိုင်ငံမှာရှိပါတယ်ပဲဒါပေမဲ့နိုင်ငံတကာကျွေးမိရဲ့ဟို၁၀ရာခိုင်နှုန်းမဲ့တရုတ်ကျွေးမိရှိတာပါတဲ့။ဂျန်နဲ့ကျွေးမိတွေက IMF တို့ America တို့ Japan တို့အဲ့ဒီဟာတွေသူ percentage နဲ့ပေါ့နော်ရာခိုင်နှုန်းနဲ့အတိအကျပြောသွားပါတယ်။အဲ့တော့ဒါမျိုးကသူတို့ဝင်ကယ်လို့ရနိုင်ရင်ကယ်ပဲကယ်လို့မရနိုင်ရင်ခက်ကင်းကင်းမဲ့နေသက်တာရှိတယ်။ဒါပေမဲ့ခမည်းတော်တိထားမိလား Greek ကို Greek Diwali ခံကနေကသူဝင်ကယ်ခဲ့တာပဲဗျာ။ Greek ရဲ့အဲ့ဒီဟွန်ညင်းကြီးကိုဗါလဲပင်လဲဟိုဟွန်ရဲ့ဂျင်းရဲ့စိတ်ကမ်းကြီးကိုသူပဲတိဆောက်ပြီး Greek ကိုကယ်ခဲ့ဘူးတာလေတော့ရှိတယ်။ပီရိလင်္ကာကိစ္စကတော့ဟိုအိန္ဒိယနဲ့လည်းပတ်သက်နေတဲ့အခါကျတော့သူလည်းတတိထားနေတယ်ထင်တယ်ကြည့်ရတာ
။ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံလို့ဒါတကယ်လို့များအဲ့လိုတချို့ကတွက်ကြရပေါ့လေတရုတ်ရဲ့ကျွေးမိမြန်မာနိုင်ငံလည်းအဲ့လိုဖြစ်လာလိမ့်မယ်ဆိုတော့စဉ်းစားကြတာရှိပါတယ်စဉ်းစားချက်စိုးရိမ်မှုတွေရှိတယ်အဲ့စိုးရိမ်မှုရောလွန်တယ်လို့ပြောရမလားခင်ဗျအဲ့
တော့မလွန်ပါဘူးအခင်ဗျတရုတ်ကျွေးမရှိလဲကျွန်တော်တို့ဗမာပြည်ကအကြဆုံးနိုင်ငံဖြစ်နေပြီဒီစစ်တပ်ရှိနေသေးတော့ခင်ဗျကျွန်တော်တို့နိုင်ငံကြီးကဘယ်သူမှကယ်လို့မရဘူးဗ
ျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာအဲ့တော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဘဝင်မကြဘူးပေါ့လေဆိုပေမဲ့လည်းအာဆီယံကပဲရှင်းန်းတင်ပြီးအာဆီယံမူတိုင်းလုပ်နေဆိုတော့ဒီအာဆီယံမူတိုင်းဆက်သွားလို့ရောမြန်မာနိုင်ငံကိုပြန်လဲကဲတင်နိုင်မဲ့အခြေအနေရှိပါလားနိုင်ငံတကာနဲ့သူတို့မဟုတ်အဲ့ဒီမူကဖောက်ထွက်ပြီးတော့များတရုတ်တို့ဘာလို့နောက်တနည်းတလန်စဉ်းစားလာနိုင်မဲ့အလားလားရှိပါလားခင်ဗျာဟုတ်
တရုတ်ကသူကဒီ ကယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေအဲ့တော့အမေရိကန်ကလည်းတအားဖြိလာတာပါတာပေါ့နော်အခုဟိုလာ Indo Pacific Economic Forum ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကဗမာပြည်အရေးကိုတအားဖြိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ accept ထဲမှာပဲဒီ Regional Economic Forum ပေါ့နော်ဒီအားလုံးဟို Asian နိုင်ငံနဲ့ဂျန်နဲ့နိုင်ငံကြီးတွေပေါင်းပြီးတော့တေးပြောပန်းနေတယ်အဲ supply chain ကြီးတခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဟာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ပြီးကြား policy ကတော့ပြီးကြားပြောင်းလာစရာအကြောင်းမရှိဘူးတမန်ရဲ့
ဥကြောသနာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအာကစားသတင်းတွေကိုနားဆင်နေပါပြီ
ဒီနိုင်ငံ Paris မြို့မှာကျင်းပတဲ့ပြည်သူ့ Open Tennis တိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။မြို့သားဘက်မှာတော့နဒေါကအနိုင်ရပြီးတော့နောက်ထပ်စံချိန်တင်နိုင်ခဲ့သလိုမြို့သမီးဘက်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Iga Swiatek ကပိုဆွဲသွားခဲ့ပါတယ်။မြို့သားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာနဒေါကနော်ဝေးက Casper Ruud ကို 6-3 6-3 6-3 ညနဲ့၃ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာနဒေါအတွက်တော့ပြင်သစ် Open ကို14ဂိမ်းမြောက်ရတာဖြစ်ပြီးတော့ Grand Slam ဆုကိုတော့22ဂိမ်းမြောက်ရသွားခဲ့တာဖြစ်ပါတယ်။နဒေါဟာခုနှစ်ကျင်းပတဲ့ Australian Open မှာရောဒီပြင်သစ် Open မှာပါဘိုးဆွဲလိုက်တဲ့အတွက် Djokovic နဲ့ Federer တို့ထက်နှစ်ခုအသာရပြီးတော့အမျိုးသားဘက်မှာ Grand Slam ပြိုင်ပွဲကိုအများဆုံးဘိုးဆွဲသူဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Paris မြို့က Stade de France ကိုညီမကစားခဲ့တဲ့ UEFA Champions League Final မှာနဒေါအားပေးတဲ့ Real Madrid အသင်းကဥရောပ Champions League ကို14ဂိမ်းမြောက်ပိုဆွဲသွားသလိုနဒေါကလည်းအခုနှစ်မှာ Paris မှာကျင်းပတဲ့ပြင်သစ် Open ကို14ဂိမ်းမြောက်နိုင်လိုက်တာကလည်းထူးခြားတဲ့တိုက်ဆိုင်မှုတစ်ခုလို့ပြောရမှာဖြစ်ပါတယ်။နဒေါကတော့ဒီပွဲနိုင်လိုက်တဲ့အတွက်ပြောမပြတတ်လောက်အောင်ဝမ်းသာကြောင်းအသက်36နှစ်ရွယ်မှာအခုလိုမျိုးကစားနိုင်မယ်။သူ့ဘဝမှာအရေးကြီးဆုံးကွင်းဖြစ်တဲ့ဒီကွင်းကြီးမှာ Final ကိုနောက်တစ်ကြိမ်ထပ်ကစားရလိမ့်မယ်လို့သူ့အနေနဲ့မထင်ခဲ့ကြောင်းအခုလိုနိုင်လိုက်တာကသူ့အတွက်အများကြီးအထိပ္ပယ်ရှိတယ်လို့ပွဲပြီးမှာပြောလိုက်ပါတယ်။နဒေါကတော့ခြေထောက်ဒဏ်ရာကြောင့်အနာဂတ်မှာဘာဖြစ်မယ်ဆိုတာမသိနိုင်ပေမဲ့သူ့အနေနဲ့ဆက်ကစားနိုင်အောင်တိုင်နိုင်သလောက်စွမ်းကုန်ကြိုးစားသွားမယ်လို့ပြောလိုက်ပြီးတော့ဒါမဲ့ဝင်းဘောဒန်ကိုပြိုင်မပြိုင်ဆိုတာကတော့ခြေထောက်ဒဏ်ရာကောင်းမကောင်းဆိုတဲ့ပုံမှာမူတည်တယ်လို့ပြောပါတယ
် Would you have played any other grand slam in these conditions?
Probably not.
အခုလိုအခြေအနေမျိုးမှာနောက်ထပ် grand slam ပြိုင်ပွဲကစားဖို့ဖြစ်နိုင်ပါမလားလို့မေးတဲ့အခါမှာတော့ grand slam တွေထပ်ကစားဖို့ဖြစ်နိုင်ခြင်းမှဖြစ်နိုင်တော့မယ်လို့လည်းသူကပြောပါတယ်ဒါကြောင့်ဒီပြင်သစ် Open ဟာနဒေါအတွက်တော့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်လာနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိလာနေပါတယ်ခင်ဗျာစနေနေ့ကကစားခဲ့တဲ့အမျိုးသမီးတူးချင်း Final မှာတော့ Poland က Iga Swiatek နဲ့ American က Sergio Tek ကစားသမား Coco Gauff တို့ပိုလူခဲ့ကြပါတယ်ဒီပွဲမှာတော့ Swiatek က Coco Gauff ကို 6-1 6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကိုဒုတိယချိန်ရသွားခဲ့ပါတယ်ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam Champion ဆုတဲ့ဖြစ်ပါတယ်ဆွေတိုက်ခါဒီပွဲနိုင်လိုက်တဲ့အတွက်စုချင်းငွေအဖြစ်နဲ့ American Dollar 3,300 ကျော်လဲရရှိသွားခဲ့ပါတယ်ခင်ဗျာဘောလုံးသတင်းတွေပတ်မှာတော့ကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကို Wales အသင်းခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်ဥရောပဆောင်ကနောက်ဆုံးလက်ကျန်တနည်းအားအတွက် Playoff ရှုံးထွက်ပွဲစဉ်ကိုကစားတာမှာWales ကယူကရိန်းကိုတကူကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်ဂိုးကတော့ယူကရိန်းအသင်းကောင်းဆောင်ရာမိုလန်ကိုကကိုဂိုးကိုတွင်းလိုက်တာပါ။ယူကရိန်းဘက်ကဂိုးသွင်းခွင့်တွေရပေမဲ့လည်း Wales ကိုသမားနဲ့နောက်တန်းနေကာကွယ်နိုင်ခဲ့တာကြောင့်နောက်ဆုံးမှာ Wales ကတကူကိုမရှိနဲ့နိုင်ပြီးတော့1958ကမ္ဘာဖလားနောက်ပိုင်း64နှစ်အကြာမှာကမ္ဘာဖလားကိုပထမဆုံးအချိန်ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ
်။ It was a stressful game.It was. I thought Ukraine were excellent. I really did.
ဒီပွဲကတကယ်ကိုစိတ်ဖြည့်စီရတဲ့ပွဲဖြစ်ပြီးယူကရိန်းအသင်းကစားတာအရန်ကောင်းတယ်လို့ထင်ပါတယ်။တကယ်ပါဒီအတွက်မအံ့ဩမိပါဘူး။ဘာလို့လဲဆိုတော့သူတို့နဲ့ Scotland နဲ့ပွဲမှာလည်းသူတို့ကစားတာတကယ်ကောင်းခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ဖို့ကအစွမ်းကုန်ကစားနိုင်မှလို့တွေးခဲ့မိပြီးသားပါ။ကျွန်တော်ကစားသမားတွေနဲ့ပြည်သက်တွေအတွက်ဂုဏ်ယူပါတယ်။ဒါကတသက်လုံးအမှတ်တရရှိနေမှာဖြစ်တယ်လို့ကျွန်တော်ရဲ့ဘောလုံးသက်တမ်းတစ်လျှောက်မှာလည်းဒါကအကောင်းဆုံးအချိန်ပါပဲ
။ယူကရိန်းနီးပြားကတော့ဒီပွဲရှုံးသွားတဲ့အတွက်ယူကရိန်းပြည်သူတွေနဲ့အားပေးတဲ့ပြည်သက်တွေကိုထောက်မှန်လိုက်ပါတယ်
။ Что за понятно наша команда
ကျွန်တော်တို့လုံးတိုင်းဒီလောက်ဆွမ်းကုန်လုပ်ခဲ့ပါတယ်ဒါပေမဲ့ယူကရိန်းမှာရှိတဲ့ပြည်သူတွေအနေနဲ့ကျွန်တော်တို့အသင်းနဲ့ကျွန်တော်တို့ဂျိုဗန်အားထုတ်မှုတွေကိုအမှတ်ရပေးစီချင်ပါတယ်ကျွန်တော်တို့ဂိုးမသွင်းနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်ဒါပေမဲ့အားကစားမှာဒီလိုပါပဲဒီအတွက်လည်းကျွန်တော်ဘာပြောမှမသိတော့ပါဘူ
းပြီးခဲ့တဲ့မေလ28ရက်နေ့ကပြည်သူနိုင်ငံဘယ်ရစ်မြူမှာကစားခဲ့တဲ့ Champions League Final မှာတော့အဆင်မပြေတာတွေဖြစ်ခဲ့တဲ့အတွက် UEFA Europa ဘောလုံးဖွဲ့ချုပ်ကတောင်းပန်လိုက်ပါတယ်ဒီဘာချန်ပီယံလိဖိုင်နယ်မှာအားလုံးပြပြရွှင်ရွှင်နဲ့ဆင်နွှဲရမယ့်အချိန်မှာပွဲမတိုင်ခင်ဖြစ်ပျက်ခဲ့တဲ့စိတ်ပျက်စရာစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံခဲ့ရတဲ့အတွက်ပြိသက်တွေအားလုံးကိုဥရောပဘောလုံးအဖွဲ့ချုပ်အနေနဲ့အနုညွတ်တောင်းပန်ပါကြောင်းဘယ်ပြိသက်မှအခုလိုအခြေအနေမျိုးနဲ့မကြုံရတဲ့ကြောင်းနဲ့ဒါမျိုးနောက်ထပ်မဖြစ်သင့်ဘူးလို့ UEFA ကညင်ညာချက်ထုတ်ပြီးတော့တောင်းပန်လိုက်တာပါ Real Madrid နဲ့ Liverpool ရဲ့ချန်ပီယံလိဖိုင်နယ်ပွဲမတိုင်ခင်မှာပြိသက်တွေများပြီးတော့ကိုယ်နဲ့ကိုအချိန်မီဝင်ခွင့်မရခဲ့တာကြောင့်ပရိသတ်တွေနဲ့လုံခြုံရေးတွေထိတ်တိုက်တွေးကြကြပြီးတော့ပွဲကိုလည်းနိုင်ဝတ်ကျော်လောက်ရွှေဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စမှုကာလို့စ်ဒက်ဗက်စ်ဟာဘောလုံးကမာဘူကနေနိုင်ယူပြီးလို့ကြေညာလိုက်ပါတယ်။ဒက်ဗက်စ်ဟာကစားရတာပင်မနဲ့ဆိုပြီးတော့ပိုကာဂျူနီယာအသင်းကနေထွက်ပြီးတဲ့နောက်တစ်နှစ်ကြာမှအခုလိုမျိုးကြေးစားဘောလုံးကမာအဖြစ်ကနေတရဝင်းအနားယူပြီးဆိုပြီးတော့အာဂျင်တီးနားရုပ်တံလိုင်းကနေဂျွန်လာ3ရက်နေမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့အမေရိကန်လက်ရွေးစင်ဘောလုံးအသင်းနဲ့ NBA ဘတ်စကတ်ဘောအသင်းတို့ကလက်နက်ကင်ဆောင်ွဲဥပဒေကိုတင်းကျပ်ဖို့ကိုတောင်းဆိုလိုက်ကြပါတယ်။အမေရိကန်လက်ရွေးစင်ဘောလုံးအသင်းကလက်နက်ကင်ဆောင်ွဲဥပဒေကိုတင်းကျပ်ဖို့အတွက်လွှတ်တော်အမတ်တွေကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပြီးတော့ဒီအတွက်လည်းဂုဏ်ယူရဲဆိုပြီးတော့အမေရိကန်ဘောလုံးအသင်းနီးပြ Greg Berhalter ကပြောပါတယ
်။ Just really proud of the entire group today. You know, for the letter that was sent to everyone in Congress.
လွတ်တော်မှာရှိတဲ့လွတ်တော်မှာအားလုံးကိုစာပို့ပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အတွက်ကျွန်တော်တို့တစ်ဖွဲ့လုံးအတွက်ဒီကနေ့တကယ့်ကိုဂုဏ်ယူပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပဲတစ်ခါတလေကျွန်တော်တို့ကကုကပါလေးထဲမှာပဲနေနေကြပြီးတခြားမှာဘာတွေဖြစ်တယ်ဆိုတာကိုမေ့နေကြပါတယ်။ဒါပေမဲ့ခင်ဗျားတွေ့တဲ့အတိုင်းဒီအုပ်စုကတော့ဒီလိုမလုပ်ကြပါဘူး။
တချိန်တည်းမှာပဲ American NBA Basketball အသင်းတွေဖြစ်တဲ့ Golden State Warriors နဲ့ Boston Celtics အသင်းတွေကလည်းအခုနှစ် NBA Final ဒုတိယပွဲမှာတနက်ကင်အကြမ်းဖက်မှုတွေချက်ချင်းရဲ့ဆိုတဲ့စာတမ်းပါတဲ့လိမ္မော်ရောင်တီရှပ်တွေဝတ်ပြီးတော့တောင်းဆိုကြတာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ကိုရန်နိုင်တင်ပြသွားတဲ့ဒီပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ကတင်ဆက်ချက်ဒီနေ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့လူအခွင့်ရေးချိုးဖောက်မှုသတင်းတွေပေးပို့လို့ရဲဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းကဆက်မွန်မြို့ Severodonetsk ကိုရုရှားတပ်တွေကဗဟုသုနေမှာအပြင်းထန်တိုက်ခိုက်လာတာကြောင့်ယူကရိန်းတပ်တွေမြို့ဆွန်ဘက်ဆုတ်သွားရပါတယ်။ပြည်ကြက်ရဲ့ရပ်ပိုင်းတွေကတော့ယူကရိန်းတပ်တွေကတံပြန်စစ်ဆင်နွှဲပြီးတော့မြို့တော်ဘက်လောက်ကိုပြန်ပြီးတော့ထိန်းချုပ်ခဲ့တာပါ။ဒါပေမဲ့လည်းရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံတွေအဆက်မပြတ်ကျဲချလာတဲ့အခါမြို့ရဲမှာဆက်နေလို့မရတော့ဘူးလို့လူဟန့်စ်ဒေတာအုပ်ချုပ်ရင်မူက RBC ယူကရိန်းသတင်းဌာနကပြောပါရယ်ယူကရိန်းတပ်တွေမြို့ဆွန်ပိုင်းမှာဆက်ပြီးတော့ထိန်းချုပ်ထားတဲ့အတွက် Severodonetsk မြို့တစ်မြို့လုံးကိုရုရှားတပ်တွေထိန်းချုပ်လိုက်ပြီလို့ပြောလို့မရဘူးလို့လည်းမြို့တော်ဝန်ကပြောပါရယ်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Uvalde မြို့မူလာဒဏ်ကြောင့်ပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးဒဏ်ကြောင့်တစ်ယောက်ကသူ့ရဲ့အတွေ့အကြုံကို Congress လွှတ်တော်ရှေ့မှာဗုဒ္ဓဟူးနေ့ကထွက်ဆိုသွားပါရယ်တနတ်သမားကကိုနိုင်လို့ပြောပြီးတော့ဆီယမားရဲ့ခေါင်းကိုပြစ်တယ်အတန်းပေါ်တချို့နဲ့တင်မုန်းကိုလည်းပြစ်တယ်ကျော်ပိုးအိတ်တွေထားတဲ့နေရာစီသွားတဲ့အခါလမ်းပစ်လိုက်တဲ့အတွက်သူ့ဘေးကတငယ်ချင်းကိုထိသွားပါတယ်လို့မာရီယာကာရီလိုကသူ့ရဲ့အတွေ့အကြုံကိုလွှတ်တော်မှာထွက်ဆိုသွားပါတယ်တနတ်သမားပြန်ရောက်လာမယ်လို့ထင်တဲ့အတွက်ဆုံးသွားတဲ့အတန်းဖော်ရဲ့တွေးတွေသူ့ကိုမှလှူပြီးတော့တေးချင်းအောင်ဆောင်ခွဲရတယ်လို့လည်းပြောပါတယ်နောက်မှ911ကိုဖုန်းခေါ်ပြီးတော့အကူအညီတောင်းခဲ့တယ်လို့လည်း Rob Elementary ကျောင်းသူ Celio က Video ကနေတဆင့်လွှတ်တော်ကြားနာပွဲမှာထွက်ဆိုသွားတာပါကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michelle Bachelet ဟာတရုတ်ပြည်ခီးစဉ်တွင်တရုတ်အစိုးရကျူးလွန်ထားတဲ့မတရားမှုတွေကိုထိတိယောက်ဖော်ထုတ်နိုင်ခြင်းမရှိတဲ့ပဲမရှိဘဲနဲ့ဖုံးကွယ်ခဲ့တဲ့အတွက်ဆိုပြီးတော့ယာနဲ့ချီတဲ့လူ့ခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကမဟာမင်းကြီးနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါ။ဒီနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell စမစ်တို့ဖြစ်ကြပါတယ်။ကျန်စာဝင်းနေမနေခင် VO ရဲ့အစီအစဉ်တွေကိုလိုင်းနူမီတာ24 40 51တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.